Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of American တန်ကနေ2016ခုနှစ် April 9ရက်တနင်္လာညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းနိုမီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတော်တော်ရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရဖို့နီလန်ပေါင်းစုံနဲ့ကြိုးပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။တာလီဘန်ကိုတိုက်ခိုက်ဖို့အရေးပါတဲ့ရာထူးနေရာတစ်ခုကိုအာဖဂန်အစိုးရကအတည်ပြုလိုက်ပါတယ်။ယီမန်နိုင်ငံတောင်ပိုင်းအဗျန်ပြည်နယ်ထက်ကကာရန်တစ်ခုကိုအယ်ခိုင်ဒါစစ်သွေးကြွားတွေခြုံခိုတိုက်ခိုက်တာကြောင့်စစ်သား15ဦးသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြသွားမှာပါရှင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ NLD အစိုးရတစ်ကနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုခံထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုမနေ့ကလှပေးလိုက်တာနဲ့ဖတ်သက်ပြီးတော့
နောက်ဆုံးရတဲ့စင်ကြီးကတော့၁၀၃ယောက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်။ဆန်တဲ့သူတွေကတော့အမှုကိုပတ်လိုက်တာရှိမယ်။ဒါပေမဲ့ဟိုထောင်ထဲကိုပြန်ရောက်သွားတဲ့သူတွေရှိတယ်။ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြောင်းပေါ့နော်။နံမယ်တွေနဲ့တိ
အငယ်ကျင်းသားများကူညီစောင့်ရှောက်ရေးအတင်းရဲ့တွဲဖက်တွင်မူဥပိုလ်ကြီးပြောသွားတာဖြစ်ပါတယ်။မကြခင်မှာအပြည့်စုံနောက်ဆက်ရမှာပါ။ဒါပြင်ရခိုင်ပြည်နယ်အတွင်းတိုင်းသားလက်နက်ကိုင်အဖွဲ့နဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတော့ဖမ်းခံထားတဲ့သူတွေကိုပြန်လွတ်ပေးဖို့ကြောက်ဖြူမျိုးမှာဆန္ဒပြတောင်းဆိုလိုက်တဲ့အကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းကိုပိုပြောရဖို့နီလန်ပေါင်းစုံနဲ့ကြိုးပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးဆလာဟူဒင်ရပ်ဘာနီကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဆက်ဆွေးနွေးပွဲကိုတာလီဘန်တို့ဘက်ကရောက်မလာခဲ့ရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အရှိအလဲပိုင်းနဲ့အာရှခရီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့စနေနေ့ကနိုင်ငံကော်မရှင်ကြားတွေ့ဆုံတဲ့အစည်းအဝေးအတွင်းမစ္စတာရပ်ဘာနီကပြောဆိုသွားတာဖြစ်ပါတယ်။ကဘူးလ်ကိုတရက်ခီးစင်နဲ့ရောက်ရှိနေတဲ့မစ္စတာကယ်ရီဟာသမရအာရှဖ်ဂန်နီအစိုးရအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာရိုနဲ့လည်းတွေ့ဆုံပါတယ်။ဝန်ကြီးကယ်ရီရဲ့ခီးစင်အတွင်းအာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့ကျင်းပနိုင်ဖို့အားပေးသွားမယ်အချက်ကလည်းမစ္စတာကယ်ရီဆွေးနွေးမယ့်အကြောင်းအရာတွေထက်ကတခုဖြစ်ပါတယ်။အမေရိကန်အာဖဂန်နစ္စတန်ပါကစ္စတန်နဲ့တရုတ်နိုင်ငံတို့လေးဦးလေးဖလှယ်ပါဝင်တဲ့ညီနိုင်ဆောင်ရွက်တဲ့အဖွဲ့ဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေရှေ့ဆက်တိုးနိုင်အောင်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမတ်လတုန်းကကျင်းပဖို့စီစဉ်ထားခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတာလီဘန်ကိုယ်စားလှယ်ဘက်ကတက်ရောက်လာခြင်းမရှိခဲ့ပါဘူး။အာဖဂန်နစ္စတန်မှာငြိမ်းချမ်းရေးနဲ့လုံခြုံရေးလိုအပ်နေတယ်လို့မစ္စတာကယ်ရီကမိမောင်းထိုးပြောဆိုသွားပါရယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားဆွေးနွေးပွဲတွေတကယ်ပဲဖြစ်လာနိုင်ပါအောင်မလားဆိုပြီးတော့လေလာတုံ့သက်သူတွေကလည်းတန်ရရှိနေတာဖြစ်ပါရယ
်။စနေနေ့ကအာဖဂန်ဥပဒေပြုအမတ်တွေဟာအာဖဂန်အစိုးရအဖွဲ့အစည်းမှာရှင့်နေကြုံနဲ့ပြည်ထရေးဝန်ကြီးရာထူးတွေအတွက်အစိုးရရဲ့နာမည်စရင်းတင်သွင်းသူတွေကိုအတည်ပြုပေးလိုက်ပါတယ်။ပါလီမန်မှာမဲပေးရွေးချယ်မှုတွေအရရခင်စစ်ဘိုလ်ချုပ်တအူးဖြစ်တဲ့တတ်မဟာမတ်ဂျာဟတ်ကိုပြည်ထရေးဝန်ကြီးရာထူးနဲ့ရခင်လူအခွင့်အရေးကော်မရှင်အဖွဲ့ဝင်တအူးဖြစ်တဲ့မိုဟာမက်ဖာရစ်ကိုရှင့်နေကြုံအဖြစ်အသေးစိတ်အတည်ပြုခန့်အပ်လိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံမှာတိုးပွားလာနေတဲ့တာလီဘန်အဖွဲ့ရဲ့တပုံထားမှုနဲ့အာဖဂန်အဖွဲ့စည်းတွေထဲမှာပြန့်နှံ့နေတဲ့အကျင့်ပျက်ချစားမှုတွေကိုတိုက်ဖျက်ရမှာအရေးပါတဲ့ဒီရာထူးနှစ်နေရာဟာအခန်းကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာဖြစ်ပါတယ်။ဂျာဟတ်ဟာဖေဖော်ဝါရီလကရခင်ပြည်ထရေးဝန်ကြီးနော်အော်ဟတ်အုံဒီနှုတ်ထွက်သွားပြီးကလေးကယာယီပြည်ရေးဝန်ကြီးအဖြစ်ခန့်ထားရတာဖြစ်ပါတယ်။အာဖဂန်သမ္မတရှာရက်ဂါနီရဲ့ညွန်ပေါင်းဆိုရဟာနိုင်ငံရေးချင်းပြိုင်မှုတွေကြောင့်အရေးပါတဲ့ဒီရာထူးနှစ်နေရာကိုခန့်အပ်နိုင်ခြင်းမရှိတဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံနေရတာဖြစ်ပါတယ်
။ယီမန်နိုင်ငံတောင်ပိုင်းအဗျန်ပြည်နယ်ထက်ကကာရန်တခုကိုအယ်ခိုင်ဒါစစ်သွေးကြွားတွေခြုံခိုတိုက်ခိုက်တာကြောင့်စစ်သား15ဦးထပ်မံတေဆုံးသွားပါတယ်။အဒမွာမျိုးကအရက်သားတွေစီးလာတဲ့ကားပေါ်စီးနင်းလိုက်ပါလာကြတဲ့စစ်သားတွေကိုလက်နက်အပြည့်ကင်ဆောင်ထားတဲ့အယ်ခိုင်ဒါစစ်သွေးကြွားတွေကမနေ့အစောပိုင်းမှာတားဆီးပြီးတော့တိုက်ခိုက်တာလို့ဒေသရင်းသတင်းတွေကဆိုပါတယ်စစ်သားတွေကိုကားတွေပေါ်ကဆင်းခိုင်းပြီးတော့သူတို့ခေါင်းတွေကိုတနတ်တွေနဲ့ပစ်တက်ခဲ့တာလို့ဆိုပါတယ်စစ်သား12ခုဦးနဲ့စစ်သား18ဦးထက်မနေ့ဒဏ်ရာရသွားပေမဲ့လည်းသူတို့အားလုံးအသက်ရှင်နေပုံရတယ်လို့ဒေသတွင်းအရာရှိတွေက Riders သတင်းဌာနကိုပြောပေမဲ့လို့စစ်သားတွေဘယ်မှာရှိနေတယ်လဲဆိုတဲ့အချက်ကတော့တဲတဲကွဲကွဲမရှိပါဘူး။ယီမန်နိုင်ငံတွင်းကဈေးတစ်ခုကိုဘုံကျဲတက်ခိုက်ခဲ့တဲ့ Sorry ဦးဆောင်တဲ့ညွန့်ပေါင်းလေတပ်တွေကိုအမေရိကန်နိုင်ငံကထောက်ပံ့ကူညီပေးထားတယ်ဆိုတဲ့အစီရင်ခံစာကိုလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကကြာတာပရိနေကထုတ်ပြန်ခဲ့တာပါ။ မတ်လ15ရက်နေ့ကအဲ့ဒီဘုံကျဲတိုက်ခိုက်မှုမှာလူ100ထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်လူအခွင့်ရေးအဖွဲ့ရဲ့အဆိုအရတည်ဆုံသွားသူတွေထဲမှာကလေးငယ်25ဦးပါဝင်ပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းလူ49ဦးလည်းဒဏ်ရာရသွားပါတယ်ဒီတိုက်ခိုက်မှုဟာကတော့နှစ်နက်ချီကြတဲ့စစ်ပွဲအတွင်းလူသေဆုံးမှုအများဆုံးဖြစ်ရလည်းဖြစ်ပါတယ
်တူရကီနိုင်ငံပိုင်လက်နက်ကုမ္ပဏီကြီးရဲ့ထိပ်တန်းအရာရှိတအူးဟာလက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုတူရကီနိုင်ငံသားပိုင်အမေရိကန်လုပ်ငန်းတကူကိုရောင်းချဖို့ကြိုးပမ်းနေစဉ်အတွင်းအခုပတ်မှာဖမ်းဆီးခံထားရတယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်စံပစ္စည်းနဲ့ဓာတုဗေဒလုပ်ငန်းကော်ပိုရေးရှင်း MKE ရဲ့စက်ယုံမန်နေဂျာဖြစ်တဲ့မူစတာဖာတာနာရာဗာဒီဟာကြာသပတေးနေ့ကအန်ကာရာမြို့ကစားတောက်ဆိုင်တစ်ဆိုင်မှာအမည်ဖော်ပြမထားတဲ့အမေရိကန်ကုမ္ပဏီတစ်ခုကတာဝန်ရှိသူတဦးနဲ့တွေ့ဆုံမှုရောက်နေစဉ်မှာအရက်ဝတ်နဲ့ရေတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာဖြစ်တဲ့အကြောင်းတူရကီမီဒီယာတွေကဖော်ပြခဲ့ပါတယ်။တာနာရီဗာဒီဟာတရှိုမှုနိုင်ငံတော်လွှတ်ဝတ်ချက်တွေပေါက်ကြားစေမှုနိုင်ငံတော်သစ္စာဖောက်မှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးထိုင်ခိန်ထိန်ဆိုင်ထိန်သိမ်းခံထားရတယ်လို့တူရကီမီဒီယာတွေကဖော်ပြထားခဲ့ပါတယ်။တနာရီဗာဒီဟာတူရကီနိုင်ငံကမူပိုင်ခွင့်ပြုထားတဲ့ MP5 submachine gun နဲ့တူရကီပြည်တွင်းမှာအသစ်ထုတ်လုပ်လိုက်တဲ့ MPT-76 တိုက်ခိုက်ရေး rifle ရဲ့ဒီဇိုင်းနဲ့ထုတ်လုပ်ရေးအစီအစဉ်တွေကိုအမေရိကန်ဒေါ်လာ2,000,000နဲ့3,000,000စီရယူပြီးရောင်းချဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံထားတာဖြစ်ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံဟာ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲ့ဒိန်ဒုံးကြီးကိုအောင်အောင်မြင်မြင်စမ်းသပ်ပြလို့နိုင်လိုက်ပြီလို့နိုင်ငံပိုင်သတင်းဌာနကကြေညာသွားပါတယ်။ဒီကနေ့စနေနေ့မှာပဲမြောက်ကိုရီးယားအစိုးရပိုင်း Central News Agency ကသတင်းထုတ်ပြန်လိုက်တာပါ။နျူကလ িয়ার နဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အခမ်းကဏ္ဍအားကောင်းလာစေဖို့အပြင်အမေရိကန်နိုင်ငံပေါ်တိုက်ခိုက်နိုင်စွမ်းရတဲ့အထိစမ်းသပ်မှုတွေကိုဆက်လုပ်သွားဖို့ဆိုတဲ့ရည်မှန်းချက်နဲ့ဒုံးကျည်စမ်းသပ်ပြလိုမှုကိုကောင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်ကြီးကြပ်ခဲ့တယ်လို့ KCNA သတင်းဌာနကပြောပါရယ်။နျူကလ িয়ার လက်နက်တွေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကိုလက်ဦးမှုရယူပြီးတော့တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကအကြိမ်ကြိမ်ချိန်ချောင်းနေတာလည်းဖြစ်ပါရယ်။ဒုံးကျည်စမ်းသပ်ပြလို့မှုတကယ်ပဲအောင်မြင်ခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်အတွက်ဒါဟာကြီးမားတဲ့ခြေလှမ်းတရလည်းဖြစ်လာပါလိမ့်မယ်။မြောက်ကိုရီးယားနိုင်ငံဟာဇန်နဝါရီလကတည်းကလက်နက်ပေါင်းစုံကိုစမ်းသပ်ပြလို့နေခဲ့တာဖြစ်တယ်လို့ဒီလောက်ရကြောင့်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေကိုအာခန်နဲ့အနေနဲ့ပယ်ထိန်တဲ့ဒုံးကျည်တွေကိုလည်းစမ်းသပ်ပြလို့နေတာပါ။အခုလိုပြလို့နေတဲ့ဒုံးကျည်တွေနဲ့နျူကလ িয়ার အစီအစဉ်တွေမှာတိတာထင်ရှားတဲ့အဆင့်မြင့်နည်းပညာတွေအသုံးပြုထားတယ်ဆိုတော့မြောက်ကိုရီးယားရဲ့ပြောဆိုချက်ကိုတောင်ကိုရီးယားနဲ့အမေရိကန်သုတေသီတွေကမေခွန်းထုတ်နေကြတာလည်းဖြစ်ပါတယ်
။နိုင်ငံရေးပြစ်မှုနဲ့တရားစွဲဆိုအရေးယူခံထားတဲ့လူတရားကျော်ကိုအမေမြန်မာအစိုးရကအမှုရုပ်သိမ်းပြီးပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နိုင်ငံရေးအကြံသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူအလုံးကိုအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ပြိုးပမ်းသွားမှာဖြစ်တဲ့ကြောင်းနိုင်ငံကောင်းဆောင်ဒေါ်စန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံယာတုကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့လိုကြေညာချက်ထုတ်ပြန်ခဲ့တဲ့အတိုင်းချက်ချင်းအရေးယူဆောင်ရွက်ခဲ့တဲ့အကြောင်းဧပြီလ10ရက်နေ့မှာဒုတိယမြောက်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်ဒေါန်ဆန်းစုကြည်ကပြောကြားခဲ့တာပါနိုင်ငံရေးအကြံသားများကုညီဆောက်ရှောက်ရဲ့အဖွဲ့ AAPPB ရဲ့ဧပြီလ9ရက်နေ့ထိစာရင်းအရာပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကြံသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အမှဂန်နဲ့အမှုရင်ဆိုင်နေရသူ298ဦးရှိနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာအကြံသားတွေပြန်လွှတ်နိုင်ငံရေးအကြံသားတွေပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းဝါရှင်တန် DC ကနိုင်ငံသားရေးဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မက်ဒေါ်နာကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမန်လေးမြို့ကတရားရုံးတစ်ခုဟာအသက်28နှစ်အရွယ်ရှိကိုစောစောလက်နဲ့အသက်34နှစ်အရွယ်ရှိမတ်ပွင့်ဖြူလက်တို့နှစ်ဦးကိုမြန်မာနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ဆက်သွယ်ခဲ့တဲ့အတွက်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်
။တိုင်ဝမ်သမ္မတမတ်ယင်ဂျိုဟာအရှေ့တရုတ်ပင်လယ်ပြင်တွင်းကလူသူအယောက်ပေါင်းနေတဲ့ကျွန်းတစ်ခုစီကိုအလဲအပတ်သွားရောက်ပါလိမ့်မယ်။တောင်တရုတ်ပင်လယ်ပြင်တွင်းရှေ့ပိုင်းနဲ့အငင်းပွားနေတဲ့ဒေသတွင်တိုင်ဝမ်ရဲ့အချုပ်အခြာအာဏာကိုပြန်ပြီးတော့အခိုင်အမာပြလို့တဲ့သဘောနဲ့အခုလိုသွားရောက်မှာပါ။ တိုင်ဝမ်နိုင်ငံမြောက်ပိုင်းကပန်ဂျာကျွန်းငယ်ကလေးမှာအင်ချီနည်းနည်းလေးသာရှိပါတယ်ပန်ဂျာကျွန်းဟာတိုင်ဝမ်နဲ့အနီးဆုံးတည်ရှိနေတဲ့ကျွန်းကလေးလည်းဖြစ်ပါတယ်တရုတ်လိုဒါယိုယူလို့ခေါ်ပြီးတော့ဂျပန်လိုဆန်ဂိုကူလို့ခေါ်တဲ့တရုတ်တိုင်ဝမ်နဲ့ဂျပန်နိုင်ငံတို့ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေထဲမှာပန်ဂျာကျွန်းကလေးပါဝင်ခြင်းမရှိပါဘူးကျွန်းမော်ကမိုးလေဝသဌာနကိုသမရမရင်ကျိုးတွားရောက်လည်ပတ်လိမ့်မယ်လို့ခန့်မှန်းနိုင်တယ်လို့ကျွန်းတွေအနီးငှားဖမ်းပိုင်ခွင့်နဲ့ပတ်သက်လို့တိုင်ဝမ်နဲ့ဂျပန်တို့ကြား2013ခုနှစ်ကသဘောတူညီမှုရလိုက်တဲ့အထိမ်းအမှတ်နေရာကိုဖွင့်လှစ်ပေးဖို့လည်းရှိနေပါတယ်ရှိပိုင်းနဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တိုင်ဝမ်သမရကကြားနေလေးရှိပြီးဒါဟာသမရမရင်ကျိုးရဲ့ဒုတိယအကြိမ်မြောက်အလဲပတ်ခီးစဉ်လည်းဖြစ်ပါတယ်။ဒီအလဲပတ်ခီးစဉ်ဟာတိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်ကြောင်းပြန်ပြီးတော့အခိုင်အမာပြလို့တဲ့အတိတ်ပဲဆောင်းပါတယ
်။ SpaceX ရဲ့ပုဂ္ဂလိကပိုင်းနည်းပညာကုမ္ပဏီဟာသမိုင်းဝင်အောင်မြင်မှုတစ်ခုရရှိခဲ့ပါတယ်။ SpaceX ကုမ္ပဏီဟာပထမဆုံးအနေနဲ့အသုံးပြုပြီးသားတွန်းအားပေးဒုံးမြန်တဲ့စင်းကိုပင်လယ်ထဲကအဝေးထိန်းသမောတစည်းပေါ်ကိုအောင်မြင်မြင်ဆင်းသက်နိုင်စေခဲ့တာဖြစ်ပါတယ်။တောက်ကြနေကပြုလုပ်ခဲ့တဲ့ဒုံးမြန်ပြည့်လို့မှုမှာပြီးခဲ့တဲ့ဇွန်လကအလားတူကြိုးပမ်းမှုအတွင်းစက်ပစ္စည်းတစ်ခုချုပ်ရဲမှုကြောင့်ပောက်ကွဲပျက်စီးသွားပြီးခဲ့တဲ့နောက်တနှစ်နီးပါးအကြာမှာ SpaceX ကုမ္ပဏီရဲ့ပထမဆုံးအာကာသယာဉ်လွှတ်တင်မှုဖြစ်လာပါတယ်။ဒီအာကာသယာဉ်မှာအသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့စမ်းသပ်မှုအတွက်လိုအပ်တဲ့ကိရိယာတွေတည်ဆောင်ထားပြီးတနင်္ဂနွေနေ့မှာနိုင်ငံတကာအာကာသစခန်းကိုရောက်ရှိမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ပီကရလာကဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တန်တရာရှိခံရသူကိုဖမ်းမိလိုက်ပါပြီ။အသက်30နှစ်အရွယ်မိုဟာမက်အဘရီနီကိုတခြားလူအတော်များများနဲ့အတူတောက်ကြနေကဘယ်ဂျီယံအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဘရပ်ဆဲလ်စ်မြို့ကဇာဗန်တမ်လေးစိတ်ဘုံခွဲတိုက်ခိုက်မှုအတွင်းပဟေရီဖြစ်နေကြတဲ့ Man in the Head ဆိုတဲ့အုတ်ထုံးတဲ့လူဆိုတဲ့လူဟာအခုဖမ်းမိလိုက်တဲ့အဘရီနီဖြစ်မဲ့ဆိုပြီးတော့ယုံကြည်နေကြတာဖြစ်ပါတယ်။IS တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံပါရီမြို့မှာလူပေါင်း130သေဆုံးပြီးတော့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတော့32ဦးသေဆုံးခဲ့တဲ့လူသေဆုံးခဲ့တဲ့အပြင်လူအတော်များများလည်းဒဏ်ရာရသွားကြပါတယ်။အဘရနီဟာဒီတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုရှိတဲ့သူအဖြစ်တန်တရာရှိခံရသူလည်းဖြစ်ပါရဲ့ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပြီးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဆွမ်းဆောင်ချက်နဲ့အင်းစိန်နဲ့တာဝရီထောင်ကနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားသူတရားကြော်လွတ်မြောက်လာတာကိုဝမ်းသာကြိုဆိုပေးမယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားဆင်းရဲကွာဟမှုတွေရှိနေတဲ့အတွက်ဆွေးရဘက်ကအတိအကျနာမည်နဲ့တကွအများပြည်သူတီအောင်ကြီးညာပေးဖို့နိုင်ငံရေးတက်ကြွလို့ရှားသူတွေကတောင်းဆိုလိုက်ပါတယ်နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်နိုင်ဖို့အရေးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလို့ရှားနေတဲ့အဖွဲ့တွေအနေနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိသလိုနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလည်းအတိအကျဖွင့်ဆိုနိုင်အောင်အစိုးရဘက်ကကြိုးပမ်းပေးဖို့လည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ပြည်သူအစိုးရလက်ထက်နိုင်ငံရေးကြောင့်ဖန်ဆီးချုံနောက်အကျဉ်းချခံရသူတွေလွတ်မြောက်ရေးအဓိကဦးစားပေးကြိုးပမ်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ပြောဆိုအပြီးမှာပဲနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားရသူ100ကျော်လွတ်မြောက်ခဲ့ပေမဲ့လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်တဲ့အဖွဲ့တွေစုဆောင်းထားတဲ့လွတ်တဲ့စည်းရင်းနဲ့အစိုးရအသစ်ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံပိုင်သတင်းစာပါလွတ်မြောက်အကျဉ်းသားအရေးအတွက်ကကွာဟမှုတွေရှိနေပါတယ်နိုင်ငံပိုင်သတင်းစာတွေမှာတော့ပြစ်မှုဆိုင်ရာကျင့်ထုံးဥပဒေပုံမှန်494အရာရုတ်သိမ်းသောအမှုမှလွှတ်ပေးခဲ့သူပေါင်းက138ဦးရှိတယ်လို့ထုတ်ပြန်ထားတာပါဒါကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံတော်သမ္မတရုံးဘက်ကရောအကျဉ်းဥစည်းဌာနဘက်ကရောအစိုးရပြန်ကြားရေးဘက်ကရောအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပါဘယ်တရားရုံးကနေဘယ်ထောင်ကဘယ်သူတွေကိုဘယ်ပုံမှန်နဲ့လွှတ်လိုက်ပါသလဲဆိုတာကိုစည်ရင်းအတိအကျအများပြည်သူသိအောင်ထုတ်ပြန်သင့်တယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်အဲ့ဒီလိုမျိုးတရားဝင်ထုတ်ပြန်ပေးမှသာဘယ်သူတွေကြံခဲ့တယ်လဲဘသူတွေလွှတ်ခဲ့တယ်လဲဆိုတာအတိအကျသိနိုင်မယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့အတွဲဘက်အတွင်းမှကိုဘိုကြီးကပြောပါတယ
်နောက်ဆုံးရတဲ့အချိန်ကြီးကတော့103ယောက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်ကျန်တဲ့သူတွေကတော့အမှုကိုပတ်လည်လိုက်တာရှိမယ်ဒါပေမဲ့ဟိုထောင်ထဲကိုပြန်ရောက်သွားတဲ့သူတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီစည်ရင်းရနောက်ဒီအမှုရင်ဆိုင်နေတဲ့သူက320ရှိသေးတယ်နောက်ပြီးတော့ဖြစ်တင်ကြပြီးသား121ယောက်ရှိပါတယ်ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြောင်းပေါ့နော်နံပါတ်တွေနဲ့တိကျ ကြထုတ်ပြန်ကြေညာတင်တယ်ပေါ့အခုကအရင်အစိုးရတော့လည်းဒီလိုပဲရှင်းလင်းလင်းမထုတ်ဘူးဒီအစိုးရလည်းအရင်လိုပဲရှင်းလင်းလင်းမထုတ်ဘူးဆိုရင်တော့မကောင်းဘူးဗျဒီကဟိုဘောမနိုင်ငံတော်ရဲ့ဖြိုးချက်လည်းမဟုတ်တဲ့အတွက်ဒီအချင်းဦးစီးရဲ့ website မှာပဲဖြစ်ဖြစ်သမရရဲ့ website မှာပဲဖြစ်ဖြစ် number နဲ့တိတိကျထုတ်ပြန်ကြေညာတင်ပါလေ
အစိုးရအသည့်အနေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးကိုနိုင်ငံရေးကျင်းသားများအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တင်ပြီးတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးအဖွဲ့တွေအားလုံးကလည်းပူးပေါင်းဆောင်ရွက်ဖို့အသင့်ပါပဲလို့ပြောဆိုပါတယ်နိုင်ငံရေးကျင်းသားအားလုံးလွတ်မြောက်နိုင်ရေးမှာနိုင်ငံတော်တွင်လွှတ်တော်မှာပါနိုင်ငံရေးအကျင်းသားဆိုတဲ့ဝေါ်ဟာရကိုတရားဝင်တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ဖွင့်ဆိုနိုင်အောင်ဆောင်ရွက်ပေးဖို့နဲ့နိုင်ငံရေးအကျင်းသားတွေဆက်ရှိနေအောင်ပဲဆိုရင်လည်းသူတို့အတွက်အခွင့်အရေးတရားဝင်ရပိုင်ခွင့်တွေကိုလူခွင့်ရေးစံချိန်စံနှုန်းနဲ့အညီရရှိနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဦးညိုထွန်းကတိုက်တွန်းပါတယ
်ဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်လို့ဆွဲတွေ၃လေးဘွဲ့ရှိတယ်လေ၃လေးဘွဲ့ရှိတော့ဒီ၃လေးဘွဲ့တွေကိုခေါ်ပြီးတော့ဆွေးနွေးနိုင်ပြီးတော့နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖွင့်ဆိုချက်ပြုတင်မယ်ခင်ဗျအဓိပ္ပာယ်ဖွင့်ဆိုချက်ပြည်သူ့ PP ဒီအဖွဲ့လား၄၆ဖွဲ့လောက်ကပြည်သူ့ PP ဆိုလို့ရှိရင်ဒီအဓိပ္ပာယ်ဖွင့်ဆိုချက်ကိုလွှတ်တော်ကိုပြန်လိုက်မယ်ပေါ့ဗျာလွှတ်တော်ကနေပြီးတော့အသိမှတ်ပြုဆိုလို့ရှိရင်ကျွန်တော်တို့အကျဉ်းသားဆိုတာကတော့ဘယ်ဆိုလက်ထက်မှာပဲဖြစ်ဖြစ်လက်ရှိလေကောင်းနေတယ်။အဲဒါတော့သုံးတရားကြောင့်အကြောင်းတစ်ခုခုကြောင့်ရှိကောင်းရှိလာနိုင်တယ်လေ။အဲဒီလိုမျိုးရှိလာတဲ့အခါကျတော့ရှိလာခဲ့ရင်လေနိုင်ငံရေးကျင်းသားတွေဖွင့်ဆိုချက်ရှိနေတာဖြစ်တဲ့အတွက်ဒီနိုင်ငံရေးကျင်းသားတွေကိုဘယ်လိုထားမလဲ၊ဘယ်လိုနေရထိုင်ရမလဲ၊ဘယ်လိုသူတို့အခွင့်အရေးတွေပေးမယ်ဆိုတဲ့ဆောင်စီမင်းစီကဥပဒေတွေလည်းပေါ်ထွက်လာနိုင်တာပေါ့။ခုနကကျွန်တော်ပြောတဲ့မှာနိုင်ငံရေးရှိမယ်၊နိုင်ငံအဖွဲ့ရှိမယ်၊နောက်တော့ဟိုကလာကုဘူကြီးတို့ရှိမယ်၊တဘောငင်းပွင့်ရှိမယ်။အဲဒီလိုမျိုးဒီပြင်ပအဖွဲ့အစည်းတွေပါခေါ်ပြီးတော့ငွေအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်အဲဝဲဝင်းပြီးတော့ပူပေါင်းပြီးတော့ရေးတင်တာပေါ့အတိတ်ပဲဖွင့်ဆိုတင်တာပေါ့အဲမမတော့ဥသောထေတို့အနေနဲ့ကတကယ်လည်းနိုင်ငံရေးကျင်းသားတွေကိုလွတ်ပေးဖို့ဆုံးဖြတ်ထားတဲ့ solution ပြည်ထောင်စုတွေကိုပြုရမှာပေါ့ဗျာပြည်ထောင်စုရဲ့အောက်မှာအကျဉ်းစီးဌာနရှိတာဟိုနောက်ပြီးတော့ဒီရက်တပ်ဖွဲ့ရှိတယ်ဗျာနောက်ပြီးတော့ဒီခုနပြောတဲ့ကိုဘူကြီးတို့ကျွန်တော်တို့နိုင်ငံအဖွဲ့တို့ဒီအဲဒီဆက်ဆိုင်မှာတင်းလို့ဒီဆက်ဆိုင်ရဲ့တင်းလို့အဲ့ဒါတွေလည်းခေါ်ပြီးတော့ရှင်းလင်းတိုင်ပင်တင်တာပေါ့
အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းထောင်အသီးသီးမှာနိုင်ငံရေးကြောင့်ထောင်ချခံထားရတဲ့အကျဉ်းကျသူပေါင်းက100ကျော်ကျန်သေးပြီးအလုံသမားလေသမားရင်းနဲ့ပြည်တွင်းစစ်အရေးတွေနဲ့ပတ်သက်လို့နိုင်ငံရေးကြောင့်အချုပ်နှောင်ခံရသူအပါအဝင်လက်ရှိတရားရင်ဆိုင်နေရသူပေါင်းက300ကျော်ကျန်သေးတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားမရှိစေရဆိုပြီးကြွေးကြော်ပြီးတဲ့နောက်မှာနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကိုဖိတ်ခေါ်ပြီးပြည်ထရေးနိုင်ငံတော်အစိုးရတာဝန်ရှိသူပြည်ထောင်စုဝန်ကြီးတွေပါပါဝင်ပြီးတော့နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်အပေါ်သဘောထားကွဲလဲမှုတွေရှိခဲ့ပြီးနောက်ပိုင်းမှာတော့အစိုးရဘက်ကအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့တချို့ကိုပါဝင်ခွင့်မပြုတော့ဘဲနိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်အသစ်ပြန်လဲဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့ပတ်သက်လို့လှုပ်ရှားမှုမရှိတော့သလောက်ဖြစ်ခဲ့တယ်လို့လည်းဝေဖန်မှုတွေရှိခဲ့ပါတယ်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဘာကိုဆန္ဒပေါ်ထုတ်ခဲ့သလဲဆိုတာကိုကြည့်အောင်ပါရခိုင်ပြည်နယ်အတွင်းမှာဖမ်းဆီးခံထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ပတ်သက်သူတွေတန်တရားနဲ့ဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့အတွက်ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒီကနေ့ဆန္ဒပေါ်ထုတ်ခဲ့ကြပါတယ်အဒီမှာအစိုးရအမှုတွေနဲ့ပတ်သက်ပြီးဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးအပါအဝင်အချက်၅ချက်ကိုလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်အပြည့်စုံကတော့ထိုင်းချေဆိုင်သတင်းတောက်မေးမာကတည်င်းပြပို့ထားပါရခင်ဗျာ
။ AB လ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဦးဆုံးချိန်ဖြစ်ထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်တင့်မြင့်ဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာတော့ AB လ10ရက်နေ့မှာကျောင်းသားနဲ့တက်ကြွလှုပ်ရှားသူတို့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ AB လ9ရက်နေ့မှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အတွင်းမှာတော့ထိမ့်သိမ်းခံထားရတဲ့ရခိုင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြကြောင်းကြောက်ဖြူမြို့ကလည်းဖြစ်အမ်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးစော်ဝင်းမြင့်ကအခုလိုပြောပြပါတယ်။
ဒီမှာဒီနေ့ဆိုတော့ကြောက်ဖြူမျိုးဖျားကြီးတောင်ဝင်းဆိုတာရှိတယ်။အဲ့မှာသူ့ရထားပြီးတော့ဆန္ဒပြကြတာ
။ဖျ
ားကြီးတောင်ပဲ။များတဲ့ဆောင်ဆရာတော်ဦးဆောင်ပြီးတော့လုပ်တယ်။ပြည်သူ့ဘာသာရေးတော့တိုင်းသားလေးနဲ့ကရင်ဖွဲ့များအလုံးညီချင်းရေးဆွေးနွေးပွဲတွေပါဝင်နိုင်ရေးတိုင်းသားဒေသများတွင်ကိုယ်စစ်ဆင်နေမှုများရပ်တန့်ပေးရေးသံဃာပြင်ဖန်စီခံရသူများလွတ်ပေးရေးရခိုင်ပြည်နယ်အနှံ့သံဃာပြင်ဖန်စီခံရသူများကိုတရားဥပဒေနဲ့အညီပေါ်ဆောင်ပေးရေးနောက်ငါကတော့သံဃာပြင်ဖန်စီခြင်းနဲ့ရပ်တန့်ရေးဆိုပြီးတော့အဲ့ဒီပြည်သူ့ဘာသာရေးနဲ့ဆန္ဒပြကြတာဖြစ်ပါတယ်လူကြီးက200ဝန်းကျင်ပါ
ကျဖြူမျိုးနယ်အတွင်းဆန္ဒပြမှုမှာတော့အမျိုးသားရေးသဘောဆောင်တဲ့လက္ခဏာတွေကိုမတွေ့ခဲ့ရကြောင်းကိုလည်းဆက်ပြောခဲ့ပါတယ်
။ဟိုအမျိုးသားရေးနဲ့မဆိုင်တော့ဘူးကအေးနဲ့ပတ်သက်လို့လူကြီးဆိုင်ကြီးကိုပဲသူတို့လိုချင်တာတော့ပါပဲ
။ဟုတ်ကဲ့
ဒီနေရာမှာအေးလို့ကမဆုံးသားတာ။အေးလို့တိုင်းတော်မလို့မဟုတ်ဘူ
း။
တိုင်းသားလည်းနဲ့ကြိုင်နေချင်းပေါ်ဝင်မှုရယ်တိုင်းသားတွေကိုသူပြစ်ဆင်းမှုရတတ်မှုရယ်။တံမရနဲ့ရှိတဲ့လူတွေကိုတတ်တတ်မှုရယ်။အဲ့လိုပဲတံမရနဲ့ဖန်ဆီးနောက်တော့မဖန်ဆီးဘူးရယ်ဆိုတာလေးတွေပါပါမှာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အမှတ်1မြင်းဆောင်2016ထွက်လာပြီးတဲ့နောက်တရက်ဖြစ်တဲ့အေပီလ8ရက်နေ့မှာတော့လက်ဗရန်မှာထိမ့်သိမ်းခံထားရတဲ့ចောင်းသားတွေကိုပြန်လည်လွတ်ပေးခဲ့ပါတယ်။နိုင်ငံရဲ့အကျဉ်းသားအလုံးမလွတ်မြောက်သေးပေမဲ့အမှုရုပ်သိမ်းဖို့ကြံနေသေးတာတွေရှိနေသေးတာကြောင့်နှစ်တကူရုံးပရက်ကုံဆုံးပြီးရုံးဖွင့်ချိန်မှာဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနောက်ထပ်ထွက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်နှစ်မြင်းဆောင်2016မှာရေးသားထားတာပါ။သက်ဆိုင်ရာအကျဉ်းထောင်အသီးသီးမှာပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူငိမ့်သက်သာခွင့်ရရှိပြီးအမြန်ဆုံးလွတ်မြောက်နိုင်ရေးအတွက်လိုအပ်တဲ့စီစစ်မှုများဆောင်ရွက်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အမှတ်နှစ်မြင်းဆောင်2016မှာရေးသားဖော်ပြထားပါတယ်ရှင်။
ထိုင်းချေဆိုင်သတင်းတောက်မအေးမှာပြောပြသွားတာဖြစ်ပါတယ် VOA ကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရမှာပါခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖေးမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညဘက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မတ်စုမြတ်မုံကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူပြောပြပေးထားပါတယ်ခင်ဗျာ
ကွန်ပျူတာတွေကလူထက်တာသွားနိုင်တယ်ဆိုတာနောက်ထပ်သက်တေတစ်ခုပေါ်လာပြန်ပြီကိုသားညုံရဲ့
ဘလူနီယာတွေမှာတာသွားပြန်တာလို့မတ်စုမြတ်မုံက
လူတွေလိုမျိုးညံစွမ်းထက်အောင်လို့ပရိုဂရမ်လုပ်ထားတဲ့ကွန်ပျူတာပရိုဂရမ်ပေါ့ကွန်ပျူတာစကားနဲ့ဆိုရင်တော့ artificial intelligence အတိုးကောက်တော့ AI လို့ပြောနေတဲ့ကွန်ပျူတာညံရည်ညံစွမ်းလေတချို့ကတော့ AI ကိုညံရည်ဒူးလို့လည်းပြောနေကြတဲ့အခုဟာဒီကစားရတိတ်ကိုခက်ခဲတဲ့တရုတ်ကြားကစားနည်း Go ကို Alpha Go ဆိုတဲ့ AI ကွန်ပျူတာပရိုဂရမ်ကနိုင်သွားတာရှင်နိုင်နာမှကိုဒီ Go တရုတ်ကြားကစားနည်းမှအတော်တကအတော်ဆုံးသူကို၄ပွဲနိုင်တစ်ပွဲရှုံးနဲ့နိုင်သွားတာကိုသားညုံရဲ့
ဟုတ်ပါဗျာအဲ့ဒီသတင်းကဒီနည်းပညာလောကအထူးဖြင့်ကွန်ပျူတာလောကထဲမှာတော့အတော်လေးကိုဟိုးလေးတကျော်ဖြစ်သွားတာမှဆင်မြန်မောကအဲ့ဒီ Go ဆိုတဲ့တရုတ်ကြားထိုးကစားနည်းကိုလူတွေကစားလာကြတာနှစ်ပေါင်း2500တန်းရှိနေပြီကြားထိုးသူမျိုးအကွက်တွေဆွဲထားတဲ့ဘိုးပြားပေါ်မှာအကွက်ရွှေ့ကစားရတာဆိုပေမဲ့အုံနောက်နဲ့အတော့ကိုတွက်ချက်ပြီးတော့အနံ့ရအောင်ကစားရတာမျိုးဒီစစ်တူရင်ကစားရတာတစ်တောင်မှအစပေါင်းများစွာခက်ခဲတယ်လို့ကျွမ်းကျင်သူတွေကပြောကြတဲ့ Go ကစားနည်းကိုကမ္ဘာချန်ပီယံနဲ့ Alpha Go ကွန်ပျူတာပရိုဂရမ်တို့၅ရက်ငါးပွဲကစားကြတာမှာကမ္ဘာချန်ပီယံကတပွဲပဲနိုင်ပြီးတော့ Alpha Go ကတမိုင်းဝင်အနိုင်ရသွားတာပဲဗ
ျ။ကျွမ်းကျင်သူတွေပြောတဲ့အတိုင်းဆိုလို့ရှိရင်စစ်တူရင်မာကဒီရွှေနိုင်ကြီးအကွက်ပေါင်းကရေဘူးရ20လောက်ပဲရှိတယ်။တရုတ်ကြားထိုးကစားနည်း Go မှာဆိုရင်ရွှေနိုင်ကြီးအကွက်ပေါင်းက200ရှိတယ်တဲ့။အဲ့တော့အနိုင်ကစားဖို့အတွက်ကဒီကျွမ်းကျင်မှုနဲ့အတွေ့အကြုံကအများကြီးလိုတယ်။တပွဲတပွဲအပီးကစားဖို့အတွက်ကလည်းအနည်းဆုံး 4-5 နာရီကြာတယ်လို့ပြောတယ်။အခုဟာက Go ကစားနည်းမှာသူထက်တော်သူမရှိလို့ချန်ပီယံဘွဲကို10စုနှစ်နဲ့ချီကြအောင်လို့ရထားတဲ့တောင်ကိုရီးယားကလီဆက်ဒေါ်ကို Alpha Go ကွန်ပျူတာပရိုဂရမ်ကနိုင်သွားတာရှင
် Alpha Go ကွန်ပျူတာပရိုဂရမ်ကိုထွင်တာက UK က DeepMind ဆိုတဲ့ Artificial Intelligence ကုမ္ပဏီပြ Google ကုမ္ပဏီအပိုင်ပေါ့ DeepMind ကဒီကွန်ပျူတာအင်ဂျင်နီယာတွေကနည်းနည်းနည်းနည်းတွေးဖို့လိုတဲ့ကစားနည်းကိုတမင်ပရိုဂရမ်လုပ်ပြီးတော့ကွန်ပျူတာညံစွမ်းကလူတွေထက်ဘလောက်တောင်အောင်တွက်ချက်နိုင်မလဲဆိုတာကိုစမ်းတာပဲဗျ
မလ9ရက်နေ့ကနေပြီးတော့15ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့မှာချန်ပီယံလီဆက်ဒေါ်နဲ့9ရက်ကိုတရုတ်ကြားထိုးပြိုင်ပွဲလုပ်တော့ Alpha Go ကွန်ပျူတာညံကြီးရှင်ကဘာလုပ်လဲဆိုတော့လူတွေဘလို့မှမထင်ထားတဲ့အကွက်တွေကိုတစ်ခါမကရွှေ့ခဲ့တယ်။အဲ့ဒီပွဲတွေကိုတချို့နိုင်ငံတွေမှာဒီရုပ်သံပေါ်ကနေပြီးတော့ဓာတ်ရိုက်ပြတယ်။နောက် YouTube ပေါ်မှာလည်းဓာတ်ရိုက်ပြနေတော့ပွဲကြည့်နေတဲ့သူတွေကကွန်ပျူတာတော့မှားပြီလို့ပထမထင်ကြတာ ဒါပေမဲ့နောက်တော့မှသူကတမင်တကာအဲ့ဒီအကွက်ကိုအနိုင်ရအောင်လို့ကြိုတွက်ပြီးတော့ရွှေ့တာပဲဆိုတာကိုသဘောပေါက်ကြတယ်။
အဲ့ဒါကြောင့်ကွန်ပျူတာတွေရဲ့ညံရီညံစွမ်းတွေကလူတွေတက်တာနေပြီလားဆိုပြီးတော့သုံးသပ်စရာတွေဖြစ်ကုန်တာပေါ့မဆွေမြမောရဲ့ဝါရှင်တန်ပို့စ်သတင်းစာမှာဆိုလို့ရှိရင် Alpha Go ရဲ့ညံများတဲ့ရွှေ့ကော့ကစက်တွေရဲ့ဖန်တီးနိုင်စွမ်းကိုပြနေပြီဆိုတာဆောင်းမအရှိကြီးနဲ့ကိုသုံးသပ်ပြထားသေးတယ်
။နောက်ဆုံးကစားပွဲကိုပဲကြည့်လေ Alpha Go Computer Program နဲ့ကိုချန်ပီယံလီဆယ်ဒေါတို့ကစားနေကြတာတနားရီလောက်ကြတော့အယ်ဖာဂိုကပုံပြားပေါ်မှာရှိတဲ့အကွက်တွေကဘလို့မှမထင်ထားတဲ့နေရာတစ်ခုကိုအကွက်ကိုရွှေ့လိုက်တယ်။ကြီးနေတဲ့သူအလုံးကလည်းအင်မတန်အံ့ဩကုန်ကြတယ်။တော်တော်ဆန်းတဲ့အကွက်ပဲပေါ့လေ။ကစားပွဲကြီးညာသူတယောက်ကဆိုလို့ရှိရင်ဆက်ကတော့မှားသွားပြီထင်တယ်လို့တော့မှပြောလိုက်သေးတယ်။ကစားနေတဲ့လီဆယ်ဒိုကတော့တော်တော်လေးစဉ်းစားနေပြီးတော့မှအခန်းထဲရောက်တော့မှခဏထွက်သွားတယ်။အဲ့တော့မှဒီကွန်ပျူတာကတော်တော်ခက်ခဲတဲ့အကွက်ကိုရွှေ့ခဲ့တာပဲဆိုတာကိုသဘောပေါက်ကြတယ်။လီဆယ်ဒေါ်ခဏနေတော့ပြန်လာဆက်ကစားတယ်။နောက်15မိနစ်ကြာကြာလောက်ကြာတော့သူ့ရဲ့အကွက်ကိုစဉ်းစားပြီးရွှေ့ခဲ့ပေမဲ့လည်းအဲ့ဒီဘွဲမှာသူဘလို့မှနိုင်အောင်ကိုပြန်မကစားနိုင်တော့ဘူးရှင်။အဲ့ဒါကြောင့်မလို့ဒီနောက်ဆုံးဘွဲအပါအဝင်၄ဘွဲရှုံးတစ်ဘွဲနိုင်နေပဲ AlphaGo Computer Program ကိုသူအရှုံးပေးလိုက်ရတော့တယ်လေ
။အဲ့ဒီ AlphaGo ရွှေ့လိုက်တဲ့အကွက်ကိုဘလောက်တော်တဲ့ကစားသမားပဲဖြစ်စီစဉ်းအောင်စဉ်းစားမိမှာမဟုတ်ဘူးလို့ကိုကစားနည်းကိုကြွနေတဲ့သူတယောက်ကတော့မှပြောတယ်။အဲ့ဒါကြောင့်လူသားတွေပဲအတက်ဆုံးလို့မှတ်ယူထားကြတဲ့စိတ်ကူးကွန်မြူဖန်တီးညံစွမ်းထက်ကို Artificial Intelligence ကွန်ပျူတာညံရီတုတွေကပိုတာနေပြီလားဆိုတာဆွေးနွေးစရာဖြစ်လာတာပေါ့ဗျာ
Washington Post သတင်းစာကြီးထဲမှာတော့ Washington တက္ကသိုလ်ကဒီကွန်ပျူတာသိပ္ပံပါမောက်ခ Pedro Domingos ကတော့ဒါကမှဖန်တီးမှုလို့မပြောရင်ဘယ်ဟာကိုပြောမလဲလို့မေးခွန်းထုတ်တယ်ရှင်ကွန်ပျူတာတွေဟာကွန်မြူဖန်တီးမှုတွေကိုလှုပ်လာနေတာတွေ့နေရပြီးနောက်မှပိုတော်မှတွေ့ရအောင်မယ်လို့ပြောတယ်။ကွန်ပျူတာတွေကသူတို့ရဲ့ဖန်တီးနိုင်စွမ်းတွေကိုပိုပိုပြသလာတာတွေ့နေရတော့ဒီအချက်ကအော့စရာမဟုတ်တယ်လို့လူတွေကပဲဖန်တီးနိုင်တဲ့အုံနောက်ရှိတာမဟုတ်ဘူးလို့သူကဆိုရဲရှင်
။တချို့ပညာရှင်တွေကြတော့လေ Go တရုတ်ကြားထုတ်ပွဲမှာ AI program လုပ်ထားတဲ့ AlphaGo program ကနိုင်သွားလို့ကွန်ပျူတာတွေကဖန်တီးနိုင်စွမ်းရှိပြီလို့သတ်မှတ်လို့မရသေးပါဘူးလို့ပြောကြတယ်။ Jerry Kaplan ဆိုတဲ့ကွန်ပျူတာသိပ္ပံပညာရှင်က AI artificial intelligence တွေရဲ့အစွမ်းကိုတိတ်ကိုချီးကျူးနေကြတဲ့ဥပမာတစ်ခုပါလို့အဲ့ဆောင်းမမှာပဲပြောထားတယ်ဗျ။တကယ်တမ်းကတိတ်ကိုပါနေတဲ့ကွန်ပျူတာပရိုဂရမ်ရဲ့ရလဒ်တာဖြစ်တယ်လို့သူကမြင်တယ်မဆူမြမွေ
။အခုပွဲမှာလူကိုဆက်ကအနိုင်ရသွားတဲ့အတွက်သမိုင်းမှတ်ချက်တင်တာမှန်ပေမဲ့ကွန်ပျူတာတွေကိုပရိုဂရမ်ထည့်ထားလို့ရှိရင်တွက်ချက်စွမ်းဆောင်ပေးနိုင်တာကအသက်အစမ်းမဟုတ်ဘူးဆိုတာကိုတော့ကွန်ပျူတာပညာရှင်တွေကလက်ခံကြပါတယ်။အသိဉာဏ်ရဲ့စဉ်စားတွက်ချက်နိုင်စွမ်းရည်ကိုအခြေခံတဲ့ကစားနည်းတချို့မှာ AI program ထည့်ထားတဲ့ဆက်တွေကအနိုင်ရခဲ့ဘူးတာတွေအရင်ကလည်းရှိဘူးပါတယ်။ဒါပေမဲ့အခုဟာတော့ဒီနှစ်ပေါင်း 2500 တွေကလူသားတွေကစားလာကြတဲ့ကစားနည်းနောက်နိုင်ဖို့အတွက်ကိုတည်တည်ချာချာစဉ်စားပြီးတော့မှဉာဏ်ကိုလွှာတုံးတွက်ချက်ရတဲ့ခက်ခဲတဲ့ကစားနည်းတစ်မျိုးကိုဆက်ကနိုင်သွားတာပထမဆုံးအကြိမ်ဖို့ထူးထူးခြားခြားပြောစရာဖြစ်တာပါ။
လွန်ခဲ့တဲ့25နှစ်အတွင်းကြားရုစစ်တူရင်တို့ပါဝင်ပုံပြပေါ်မှာအကွက်ရွှေ့ကစားရတဲ့ကစားပွဲတွေနောက်ပြီးတော့ဘုသူတ္တမိကွန်အဖြစ်ဖြစ်ရတဲ့ဗေဒီတွေမှာအတော်ဆုံးကျွမ်းကျင်သူတွေကိုဆက်တွေကပဲနိုင်လာခဲ့ကြတာကနေပြီးတော့အခုထပ်ပြီးတော့နိုင်သွားပြန်တယ်ဆိုတော့ဆက်တွေရဲ့ထူးခြားတဲ့တက်ချွတ်မှုတွေကိုရှော့တွက်လို့မရတာကတော့သိကြနေပြီမဆွေမမော။ဒါနဲ့ဒီ AlphaGo ကွန်ပျူတာပရိုဂရမ်ကအခုလိုနိုင်သွားပြီဆိုတော့သူတို့ကဘာဆက်လုပ်မှာလဲလဲမဆွေမမော
။ AlphaGo ကိုထွင်တဲ့ DeepMind Company ရဲ့အကြီးအကဲကတော့ AlphaGo ရဲ့ဤပညာကိုဆက်ပြီးတော့စမ်းသပ်တီထွင်မှုတွေလုပ်ဖို့လိုပါသေးတယ်လို့ပြောပါတယ်။ဘာဆက်လုပ်မယ်ဆိုတာတော့သူတို့မသိသေးပေမဲ့ AlphaGo ကရတဲ့အတွေ့အကြုံနဲ့ဒီကွန်ပျူတာပရိုဂရမ်ဤပညာကိုသိပ္ပံနဲ့ဆေးပညာလေ့လာမှုတွေမှာအသုံးချဖို့စိတ်ဝင်စားတယ်လို့ထပ်ပြီးတော့ပြောပါရယ်ဆက်တွေကလူတွေထက်တာသွားလို့ရှိရင်ဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ပညာရှင်ကြီးတချို့ကသတိပေးထားတာလည်းရှိနေတော့လူတွေမှာဒီဉာဏ်ရည်ဉာဏ်စွမ်းနဲ့ဖန်တီးနိုင်စွမ်းရှိသလိုဆက်တွေမှာလည်းရှိလာအောင် Artificial Intelligence ကိုထွင်နေတဲ့သူတွေအနေနဲ့ကျင့်ဝတ်ပိုင်းကိုလည်းရှေ့တန်းတင်ပါလို့သူကတိုက်တွန်းပါတယ်ရှင်
အဆူမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာနားဆင်ဖတ်ရှုလို့ရလို့ VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကလည်းနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။မကြခင်မှာတော့တိုက်ရိုက်လည်လံအစီအစဉ်ကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်များမင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ် April လ9ရက်စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 30နဲ့50အပြင်လိုင်းလမီတာ190တို့ကလည်းဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရရဲ့လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေအခုဆိုရင်မြန်မာနိုင်ငံမှာအုပ်ချုပ်ရေးဥပဒေပြုရေးမန်နိုင်ရေးနှစ်ရပ်စလုံးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါပြီတနည်းအားဖြင့်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဒီအာဏာကြီးနှစ်ရပ်ကိုပိုင်ပိုင်ဆုပ်ကိုင်ထားနိုင်ပြီလို့ကျွန်တော်တို့အကြမ်းမင်းအဖြစ်ပြောလို့ရမှာပါအဲ့ဒီအထက်ကမှတခါထပ်ပြီးတော့ဒေါက်ဆန်းစုကြည်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေပါတယ်ဆိုတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ဥပဒေမူကြောင်းကိုတင်တဲ့အချိန်တုန်းကတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တာရှိတာကိုလည်းပဲကျွန်တော်တို့တော်ရစင်တွေအားလုံးသိပြီးသားပါအဲ့ဒီအခြေအနေတွေအောက်မှာဒီလိုမျိုးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရူးကိုဖန်တီးယူလိုက်ခြင်းသည်အဲ့ဒီကနေတစ်ဆင့်နောက်ဆက်တဲ့ဘလို့ကြိုးတရားမှုတွေရှိလာမလဲအချုပ်မှုတော့ပြောရင်ကျွန်တော်တို့ဒါကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့အစီအစဉ်ကိုဝင်ပြီးတော့ဆွေးနွေးကျင်တဲ့လူတွေအတော်လေးများပါတယ်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ရဲ့ Facebook မှာမှတ်ချက်ပေးပြီးဆွေးနွေးထားတာလည်းရှိပါတယ်ဒါကဘာကိုပြတယ်လဲဆိုတော့မြန်မာနိုင်ငံရဲ့တိုင်းရင်းပြည်ကိစ္စဝဝကိုလူတွေတိတိတိတိပို့ပို့ပြီးတော့စိတ်ဝင်စားလာကြတယ်ကိုကိုတိုင်းဝင်ရောက်ဆွေးနွေးပြောဆိုလာကြတယ်ဆိုတာကိုတွေ့ရတာပါဒါဟာကောင်းတဲ့အချက်ပါပြောဆိုဆွေးနွေးညှင်းခုန်နေဆိုတာနိုင်ငံရေးရာတွေကိုဖြေရှားတဲ့အခါမှာကောင်းတဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့အားလုံးကိုနေရာပေးနိုင်အောင်လို့အတတ်နိုင်ဆုံးလူရင်းတူရှင်းထိထိမိမိဆွေးနွေးသားကြရအောင်ပါပင်နယ်ဆွေးနွေးပြဖို့အတွက်ကျွန်တော်တို့မန္တလေးမြို့ကရှင်းနေကြီးဦးသိန်းတန်းဦးကိုဖိတ်ခေါ်ထားပါတယ်တခါမြမအေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ကြားပါရစေဒီဥပဒေကဒီတနည်းအားဖြင့်ပြောရင်ဒေါ်ဆန်းစုကြည်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ယူလိုက်တာဒီဘလို့နောက်ဆက်တွဲအလားအလာတွေရှိလာနိုင်မှာလဲဦးသိန်းတန်းဦ
းကျွန်တော်ကတော့တိုင်းပြည်အတွက်ကောင်းတယ်လို့ပဲမြင်ပါတယ်နောက်ဆက်တွဲအလားအလာဆိုဒါပို့ဝင်လို့ပြောရတော့ရဲတိုင်းအကျိုးပေးသွားတာပေါ့ဗျအမှန်တကယ်ကကျောင်းသားကြီးအတွက်ရည်စူးပြီးတော့ကြောင်ပြောရရင်59စာတုံးကိုလုတ်ထားတယ်။သမရမဖြစ်အောင်တားထားတာပေါ့နော်။အခုကျတော့သမရရုံးဝင်ကြီးဖြစ်ပြီးတော့အုတ်ချွေအာဏာကိုကျင့်သုံးမှုမကဘဲနဲ့တွတ်တော်ရဲ့အတိုင်းအတာဖြစ်သွားတယ်ဆိုတော့အဲ့ဒါသူကအာဏာနဲ့ဆုံးရောက်သွားတယ်လို့ဖြစ်တယ်။ဒုရတွင်သူဒီကျွန်တော်ကဒီမိုကရေစီနီးစနစ်ရသွားတဲ့အခါကျတော့အာဏာရှင်တွေကဒီနောက်သူတို့ကိုချော်လာနိုင်မယ်လို့မလုပ်နိုင်အောင်ပိတ်ထားရင်တန်းလန်းတဲ့တစ်ခါဖြစ်လာလို့နောက်ဆက်တဲ့ပေါ်လာနိုင်တယ်ဆိုတာကတော့တစ်ဖက်ကအတိုက်ခံနေတယ်အခုကန့်ဝတ်တာတွေရှိတာပေါ့ဗျာဒါလည်းဒီမျိုးစီဖြစ်စင်မှာမဆမ်းပါဘူးသို့တော့ဒါသူတို့ရေးထားတဲ့စာအုပ်စိတ်ကြီးကပါတဲ့ပုံမှန်တွေတိုင်းလောက်ထားတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့တော့ထူးခြားတဲ့ကြီးကျယ်တဲ့ဒီပုံတိုင်းမျိုးရှိလာတယ်မထင်ဘူ
းဟုတ်ကဲ့ဒေါက်တာရံမျိုးသိန
်းအဲကျွန်တော်အမြင်ကတော့ပေါ့လေအဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေပေါ်လာတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲကြောင့်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ဒီဥပဒေကိုကြည့်လိုက်တဲ့အခါမှာပုံမှန်2008နဲ့ကြည့်မယ်ဆိုရင်သူကအာဏာပိုင်ပုဂ္ဂိုလ်တဦးကိုတာဝန်နဲ့လုပ်ပိုင်ခွင့်တွေပြည်တော်စုလွတ်တော်အနေနဲ့ပေးပိုင်ခွင့်ရှိတဲ့အခါကျတော့အဲ့ဒီဘက်ကကြည့်ရင်တော့ဒီဥပဒေဟာဘောင်းဝင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။နောက်ပြီးတော့ဒေါ်ဆန်းစုကြည်ကို2015ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတစ်ရက်လုံးကပုံဩပြီးမဲပေးခဲ့တာဟာသူ့ကိုတိုင်းပြည်ခေါင်းဆောင်ဖြစ်စေချင်လို့တမရဖြစ်စေချင်လို့ပါဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲအရာသူဟာတမရမဖြစ်နိုင်တဲ့အနေအထားမှာအဲ့ဒါကိုကျော်လွှားနိုင်မှုအတွက်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေဆိုတာမျိုးကိုပြဋ္ဌာန်းလာတာလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ ကျွန်တော်တို့စီကိုအတန်နဲ့တွင်းပြီးတော့ဖုံးဖုံးနဲ့ပေါ့လေကျွန်တော်တို့အတန်တွင်းထားပြီးတော့ဆွေးနွေးထားတဲ့တော်ရရှင်သူရဲ့ဆွေးနွေးချက်ရှိပါတယ်သူကဘကိုးမျိုးကဥပြင်ဆိုင်ရဲ့ဆွေးနွေးချက်ပါအဲ့ဒီဆွေးနွေးချက်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပ
ါကျွန်တော်ဒီမြင်ချက်ကတော့ဆိုးလာနိုင်တာကိုအရင်ဆုံးပြောမှာပေါ့ဗျာကောင်းလာနိုင်တာကတော့နောက်မှပြောဘာဖြစ်လဲဆိုတော့ဆိုးလာနိုင်နေဆိုတာကဟိုကျွန်တော်တို့ဒီတော်ရရှင်သူဥဆောင်နေတဲ့အခုနိုင်ငံတော်အတိုင်းအမြန်ပုံကိုသွားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့ဟိုလေတတ်တော်အနေနဲ့ရတယ်အမြင်မရှင်းမနဲ့ဟိုပေါ့ဗျာသူတို့ရဲ့ဝါရဇောင်းနဲ့လိုက်ပြီးတော့ကိုလကန်လန်လုပ်နေမယ်နောက်တစ်ခုကလည်းအခုတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေရတယ်အဲကျွန်တော်တို့လက်လံပြီးတော့ပူးပေါင်းဆောင်ရွက်ပြီးဖမ်းမပြူမလုပ်ဘူးတခါအခုနိုင်ငံရေးပါတီအချို့ပေါ့တိုင်းရင်းသားနိုင်ငံရေးပါတီအချို့ဟိုအကုန်လုံးတော့ပြောတာမဟုတ်အဲ့ဒါတွေကလည်းအခုကျွန်တော်အင်တာဗျူးအတန်နေတဲ့မှာသူတို့ပြောပြနေတာတွေကတိတ်မကောက်ချင်ဘူး။အဲ့တော့သူတို့လည်းပူပေါင်းဆောင်ရွက်မှုသူတို့ကလိုက်ပြီးမလုပ်ဖ ೇನೆ အဲ့လိုနေတော့ဆိုးလာနိုင်တာ။အဲ့ဒါတွေကိုပြုတ်ပြင်ပြီးတော့အမြင်မှန်ပြီးမြင်ပြီးတော့လိုက်ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့နိုင်ငံတော်ကြီးက80အရန်ကောင်းလာမှာလေ။နော်အဲ့လိုမှလုံနေရင်ကျွန်တော်တို့1962ခုနှစ်အဲ့လိုပဲပါတီမှာအဲ့နာတွေကပွားစီပွားစီလုပ်တော့စစ်တပ်ကဥနေဝင်ကအကြောင်းပြပြီးတော့အာဏာသိမ်းတယ်လို့အခုလည်းအဲ့လိုဖြစ်လာနိုင်တဲ့အကြောင်းကြီးရှိတယ်ပေါ့ဗျာအဲ့ဒါပါပဲ
ဥပြင်ဆိုင်ဆွံ့ထုတ်တဲ့အထက်မှာစိုးရင်စိတ်စိုးရင်တန်ဆွံ့နေတာကျွန်တော်တို့နားလည်နိုင်လို့နားလည်လို့ရပါတယ်တိတိတိစတာကိုရှင်းရှင်းလင်းလင်းသိနိုင်ပါပါဆိုတော့ဦးသိန်းသန်းဦးဒီလိုမျိုးစိုးရင်ချက်တွေကတော့ကြိုးကြောင်းစီလျော်မှုမရှိဘူးလားဗျဟု
တ်ကျွန်တော်တို့ကနှစ်မျိုးစဉ်းစားလို့ရပါတယ်ဗျအဲ့ဒီကိစ္စလေဟိုအချင်းနိုင်ငံတော်ရဲ့ခင်းချင်းက1962အနေထားမဟုတ်ပါဘူး1988လည်းမဟုတ်ဘူး2000လည်းမဟုတ်ဘူးအဲ့ဒါကဒီကဘာကြီးကလို့ကြောင်းလဲနေတဲ့အပြင်ကျွန်တော်တို့ပြည်သူလူထုရဲ့အခန့်ကဏ္ဍပြည်သူတွေကအင်မတန်မှနိုင်ငံရေးကလိုချာတက်ကြွနေတယ်အဒီမှာတုတ်တုတ်နေတယ်အဲ့တော့အလွယ်တကူကတော့အရင်လိုစိတ်ချနေလို့သွားနိုင်တယ်ဒီသားမျိုးမရှိဘူးစိုးရိမ်စရာရှိကောင်းရှိပေမဲ့ဒီနေရာမှာလည်းနှစ်ပိုင်းပဲဗျာကျွန်တော်ကတစ်ပိုင်းကပါလဲဆိုတော့ဟိုတစ်ဖက်ကလက်ဝဲပဲအတွင်ပြင်ဖြစ်ပြီးတော့အာဘုံကြိုက်ဘုံဆန့်ကျင်ဘုံသွားဖြုတ်ဘုံကထုတ်ဘုံတိမ်ဆိုတာလည်းရှိတယ်တစ်ဖက်ကလည်းအဲ့ဒီစိုးရိမ်တာဆိုတာကိုအကြောင်းပြပြီးတော့ဟာဘာမှမလုပ်နဲ့သူတို့ညူညင်းကုန်ပြီးမြဲမတရားလုပ်တာဆိုမလုပ်နဲ့ဒီဥရိနေမဲ့ငွေတွေစုဆောင်ထားလဲရေးမလုပ်နဲ့တော့မတရားတဲ့စီမံချက်တွေတော့ဖြစ်နေဆိုတော့လုံးဝရှုပ်ပေးလို့လည်းသွားနိုင်တယ်ကျွန်တော်မြင်တာကတော့ဒါတမှန်ပဲဗျာဒါစစ်တပ်အနေနဲ့သူကန့်ကွက်တာရှိတယ်ဒါကန့်ကွက်နိုင်ပါလေအဲပုံတရားကြည့်တဲ့ခါကျ5ရောက်လောက်ကခိုင်းနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့တော့ဒါလည်းဒီမိုကရေစီဖြစ်စဉ်ကသူကန့်ကွက်တာပဲဗျာဟိုစိုးရိမ်စရာအခြေအနေရှိတယ်ဆိုတော့မှန်တယ်ဖြစ်တာ68 2000ကမဟုတ်ဘူ
းဟုတ်ကဲ့
ဒီလူလူကအဲ့ဒီနေတာလည်းမဟုတ်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့တော်တော်ရမျိုးသိင်ခုနရှင်းနေဦးသိန်းတန်းဦးပြောသွားတာအပြင်ခုနစိုးရင်စိတ်တွေယော့သွားအောင်စိုးရင်စိတ်တွေပျောက်သွားအောင်တခြားအကြောင်းပြချက်ခိုင်လုံတဲ့အချက်တွေရှိသေးလား
အဲကျွန်တော်အမြင်ကတော့ဗောလေကျွန်တော်တို့တိုင်းပြည်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့နေရာမှာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်ကပဲကောင်းအောင်လုပ်လို့ဖြစ်ရင်မဖြစ်နိုင်ပါဘူးအဲ့တော့တမန်တော်ဘက်ကလည်းဒီအရပ်ပဲစစ်ပဲဆက်ဆံရေးပုံမကောင်းမလာအောင်ပူပေါင်းပါဝင်မှုလိုအပ်ပါတယ်အဲ့ဒီအခါမှာဥမာဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ကြီးအတိုင်းအမြန်ပုံကိုဖြစ်ခန့်အပ်လိုက်တဲ့အတွက်ကြောင့်မလို့နော်တိုင်းပြည်နဲ့ပြည်သူလူထုအတွက်အဲတတ်မတော်အပါဝင်ပေါ့လေအားလုံးအတွက်အကျိုးရှိမယ်ဆိုရင်တတ်မတော်အနေနဲ့ဒီကိစ္စကိုမကန့်ကွက်ဘဲနဲ့နော်ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ
်အ
ဲ့ဒီလိုစဉ်းစားနိုင်မှသာလျှင်ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးဟာပို့ပြီးကောင်းလာမယ်ပို့ပြီးအလုပ်ဖြစ်လာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့မိုးညင်းမျိုးကချင်ပြည်နယ်မိုးညင်းမျိုးကနေပြီးတော့တရက်ဆွေးနွေးမယ်တော်ရရှင်ဦးစန်းလွင်ဦးစန်းလွင်ဘယ်လိုမြင်ပါသလဲခင်ဗျဟု
တ်ကဲ့ရှိပါတယ်ခင်ဗျာကျွန်တော်မြင်တာကတော့ကျွန်တော်ပြောရမှာဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာအမိုင်းရဲ့မျိုးစုနဲ့ချီချီကျွန်တော်တို့မြန်မာနိုင်ငံသားတွေအားလုံးကသိကြပါတယ်။ဥပဒေရင်းကိုလည်းအဖေမေကျွန်တော်တို့မသိဘူး။သူဆောင်မောင်ရဲ့အဖေမေကိုလည်းကျွန်တော်တို့မသိဘူး။ဥဒန်းရှင်ရဲ့အဖေမေကိုလည်းကျွန်တော်တို့မသိကြပါဘူး။ဥပဒေရင်းကောင်းတဲ့တကယ်လို့ကြားတာကဆန်ရင်းမောင်ကောင်းလဲလို့ရရှိကြောင်းဆက်ဆံနေအကုန်သိမ်းသွားတယ်။သူဆောင်မောင်ကောင်းတဲ့ကတော့တမရောဟာအုတ်ထည်ကြီးဖြစ်နေပြီ။ဒီကြေလာမယ်ဆိုရင်တတ်ထွေးပြမယ်ဆိုပြောသွားတယ်။ဥဒန်းရှိရတဲ့68ပါ85ကျတဲ့နေသိမ်းသွားတယ်ဗျာ။အဲ့တော့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကတော့အကောင့်တက်တဲ့လိမ့်ကုန်ပြီးပါတယ်။
ဟုတ်ကဲ့ ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစန်းလွင်နောက်တစ်ခုဆက်ပြီးတော့ဖိတ်ခေါ်ပါမယ်စလိုင်းဘွေကိုကဲစလိုင်းဘွေကိုဘလို့မြင်ပါတယ်ဒေါက်ဆန်းစုကြည်တမ်းမင်းကပုတ်ကိုဒါဝန်ယူလိုက်တာဒီနောက်ဆက်တဲ့ဘလို့ကျိုးဆက်တွေဖြစ်လာနိုင်ပါတယ်
ကောင်းတဲ့အစိုးဆက်တွေပဲဖြစ်လာမှာပါဆရာ။ဒါတောင်းလေဆိုတော့ဒီအတိုင်းပြင်ခါဥပဒေကိုယ်နိုင်ကဖတ်မယ်ဆိုရင်တော့ဒေါက်ဆန်းစုကြည်ရဲ့လုပ်ပိုင်ခွင့်ကတာဝန်ကဥပဒေပြည်ဦးကိုလည်းမထိခိုက်ဘူး။တရားစီရင်ကိုလည်းမထိခိုက်ဘူး။ဥပဒေနောက်ပြီးတော့အုပ်ချုပ်ရေးကိုလည်းမထိခိုက်ဘူး။ तू ကအတိုင်းပြင်ခါဆိုတော့ तू ကလူအဲ့ရောပြန်ပေးမယ်။နောက် तू အကြောမယူချင်ဘူးဆိုရတယ်။သို့တော့အခုကဘာလိုအပ်နေလဲဆိုရင်ပုံမှန်နှစ်တိခွင့်ရတဲ့ဦးချက်ချေခံဥပဒေနဲ့တော်ညီမှုတွေဆိုတာစစ်တပ်ကနောက်ဆိုရင်တော့နားလည်မှာပါသူတို့ဟိုဗါလဲနည်းနည်းကန့်ကွက်တဲ့ဥစ္စာကတော့သူတို့အချက်ခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာကြီးကသူတို့စာအုပ်ကြီးကိုကင်နေလို့ပါနောက်ဆိုရင်တော့နှစ်တိခွန်ကတကယ်ခုနဟိုပြောသွားတယ်လို့ပဲတကယ်အချက်ခံဥပဒေနဲ့ဒီဥပဒေနဲ့တော့ဘာမှဖြေလည်ဆက်ကျင်မရှိပါဘူးအဲ့တော့တော်အောင်ဆောင်စစ်ကြီးကခုမှအင်္ဂလိပ်လိုနဲ့ဘာသာပြန်မယ်ဆိုတော့ကောင်းဆက်လာမြန်မာပြည်သူလူထုတရက်လုံးစစ်တပ်ရောလင်းနေကြတဲ့အားလုံးကစိတ်ဇောကရှိနေတဲ့သူတွေငါတို့ကအဲ့တော့ဒီပြဿနာကိုကောင်ဆယ်လာအတိုင်ပင်ခံပုဂ္ဂိုလ်ကဖြေရှင်းပေးရမှာပေါ့တော်တော်ဒီဥစ္စာကတော့ကောင်းတဲ့ဥစ္စာပါဗျာ
ဟုတ်ကဲ့စလိုင်းဘွေကုံကျေးဇူးအများကြီးတင်ပါတယ်ဦးသိန်းတန်းဦးဒေါ်ဆန်းစုကြည်ကအတိုင်ပင်ခံပုဂ္ဂိုလ်ဆိုပေမဲ့ဒါကဝင်ကြီးလိုမျိုးဝင်ကြီးချုပ်လိုမျိုးပြောရရင်သမရဒုသမရလိုမျိုးအုပ်ချုပ်ရေးမှာအမိန့်အာဏာပေးလို့ရတဲ့ယာရုတောင်မဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒါနိုင်ငံတော်ရဲ့အတိုင်းအမြင်ငံပုဂ္ဂိုလ်ပါသို့တော်ရဲ့ဒါသူကတိုင်းငံပုဂ္ဂိုလ်ကဘာလို့အမိန့်အာဏာပေးလို့တော့မရပါဘူးဒါလည်းပြင်ပြချက်ပဲเนาะအကြံကောင်းကြံကိုပေးနေတဲ့အနေနဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစ္စာကပြောရရင်တော့ပါပါလေးစီးလေးကပါပါလေးလို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အများရဲ့မြန်မာလဲပဲဟလာဒေါက်ဆန်းစုကြည်ကနိုင်ငံရဲ့ကိစ္စဝဝကိုတာဝန်ယူပြီးတော့သူကဥဆောင်ပြီးတော့စီမံခန့်ခွဲမယ်လို့အများကလည်းဒီလိုပဲနားလဲထားကြတာပါနောက်ထပ်ကျွန်တော်တိုင်းဆွေးနွေးမယ်တော်ရှင်တို့ကိုဖိတ်ခေါ်ပါမယ်American Bureau of Wisconsin ပြည်နယ် Milwaukee မြို့ကကိုလှမောင်ကဲကိုလှမောင်ရဲ့သဘောထားကြားပြစီခင်ဗျအ
ော်ကျေးဇူးပါဗျာအတိုင်းဝန်ခံပုဂ္ဂိုလ်ဆိုတဲ့စကားလုံးပဲစစ်တပ်တွေကစကားလုံးပဲကြောက်နေတာဗျာအကြံပေးနိုင်ငံတော်အကြံပေးဆိုရင်တော့မှသူတို့မျက်စိလည်လည်တော့ဘာလို့သူတို့တမဥပဒေဆက်ဆက်ကလည်းသမရအကြံပေးဆိုတဲ့စကားလုံးတုံးခဲ့တာပေါ့ဗျာအဲ့တော့ဒါလည်းတုံးတုံးမှာဒေါက်တာဆန်းစုကြည်ကတော့ဒေါက်တာဆန်းစုကြည်ပါပဲဒါနေရာရောက်ရောက်ဒေါက်တာဆန်းစုကြည်ကဥဆောင်မယ်ဆိုတာအားလုံးသိပြီးသားပါဗျာ
ဟုတ်ကဲ့
အခုစစ်တပ်ကျူးနာမှာအခုအော်သွားသွားသွားသူတိုင်းမှုသွားသွားလို့ပဲကိုတိုကိုကျော်တိုင်းသွားသွားလို့ပဲအာနာစက်ရောက်မှုမရဘူးဆိုတာဒါအားလုံးသိတဲ့ကိစ္စပါသို့တော်လည်းအခု2006ဆိုပြီးအတိုင်းငါပုဂ္ဂိုလ်ယုံဆိုပြီးတော့အမိန့်နဲ့ចောင်းသားတွေဆုတ်သွားတဲ့ကိစ္စမျိုးကကျွန်တော်သဘောဆိုရင်တော့သမရယုံတို့ဘုံသမရဝင်ကြီးယုံကထုတ်တာပို့ပြီးတော့အကျိုးစက်ရောက်မှုရှိမလို့ထင်ပါတယ
်ဟုတ်ကဲ့
စစ်တပ်နဲ့အခုပြဿနာမှာစစ်တပ်ပြဿနာလို့ဘာလို့တုံးလဲဆိုတော့တို့ဓာတ်ထဲမှာဟိုကကျွေးပြောင်းလဲခြင်းနဲ့အုပ်စုနဲ့ကျွေးပြောင်းလဲမှုမရခြင်းနဲ့ထွန်းကြည့်လို့ရှင်မအောင်ဟာသွားပြီးတော့ဟိုချက်တဲ့အဖွဲ့မျိုးတွေကရှိနေတဲ့အတွက်ကြောင့်ကျွန်တော်ဆိုးရင်လာတော့သူကဦးနှောင်းလို့မဆိုးရင်လို့ပြောမယ်ကျွန်တော်ဆိုးရင်လာတော့နောက်ဂျာအုပ်စုတစုနေလဲအခုပဲတိုက်ပွဲတွေလည်းပြန်ဖန်လေးလာတဲ့အတွက်ကြောင့်တောင်းသားတွေလည်းပြန်လွတ်လာတဲ့အတွက်ကြောင့်စစ်ကောင်စီတခုမပေါ်ပါစေနဲ့လို့ကျွန်တော်ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ပါကုလမောင်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရမျိုးသိတပ်ဖက်ကကိုယ်စလေတွေကကန့်ကွက်တယ်ဥပဒေမူကြောင်းကိုတပ်ဖက်ကဘာတွေကိုစိုးရိမ်နေတာလဲ
အဲကျွန်တော်အမြင်ကတော့ပေါ့လေဒီဥပဒေချမ်းမှာကျွန်တော်ခုနဆွေးနွေးသွားတဲ့လူဆွေးနွေးသွားတာနဲ့ကျွန်တော်ဆက်ဆက်ပြီးကြည့်ရင်ဒီဥပဒေချမ်းမှာတကယ်တမ်းကတော့ဒေါအောင်ဆန်းစုကြည်ကိုသူကဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်ဘဲနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးစီးပွားအတွက်အကြံပြုချက်တွေပေးရမယ်လို့သူကဖော်ပြထားပါတယ်အဲဒါပေမဲ့ခုနဆွေးနွေးသွားလို့ပဲနိုင်ငံတော်ဤအတိုင်းအမြံပုဂ္ဂိုလ်ယုံကထုတ်ပြန်တဲ့ကျင်ညာချက်တင်းနဲ့နှစ်ကိုကြည့်လိုက်တဲ့အခါကျတော့သူကအကြံပြုချက်ပေးတာတဲ့ကြော်လွန်နေတာကိုတော့တွေ့ရပါတယ်အဲဒီအခါကျတော့ကျွန်တော်အမြင်အဖြစ်တော့အဲဒီလိုကျင်ညာချက်မျိုးကိုထုတ်ပြန်မယ်ဆိုရင်မူလဥပဒေမှာပေးထားတဲ့တာဝန်လုံးပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုအခန်းမှာတည်တည်ချာချာတတ်တတ်မှတ်ပြန်ပြီးတော့ရေးသားဖော်ပြဖို့လိုအပ်တယ်လို့မြင်ပါတယ်။အဲအဲ့ဒီလိုမဟုတ်ဘူးဆိုရင်ကျွန်တော်အများအဖြစ်တပ်ဖက်ကဒီဥပဒေကိုပေါ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့စန့်ကျင်နေတယ်ဆိုတဲ့ဆွဆွဲချက်မျိုးတွေကို လှုပ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ဒါပေမဲ့ဆွဆွဲချက်ကတော့ပထမတစ်ချိန်ကန့်ကွက်ခရေကလည်းပဲအဲ့ဒီလိုပဲပြောတာပဲလေခြေခံဥပဒေနဲ့နောက်တစ်ခုကကျွန်တော်နားလေတာတပ်ဖက်ကကန့်ကွက်တယ်ဆိုတာကဒေါအောင်ဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်မဖြစ်နဲ့ဆိုပြီးတော့ကန့်ကွက်တာမျိုးမဟုတ်ဘူးလို့ကျွန်တော်နားလေတယ်အဲ့ဒါရောဟုတ်သလား
အဲအဲ့လိုမဟုတ်ပါဘူးဗျသူ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မဖြစ်ဖို့ကန့်ကွက်တာမဟုတ်ဘဲနဲ့အဲ့ဒီဥပဒေထဲမှာပါတဲ့အသုံးလုံးကြီးနော်ပေါ်ပြချက်တွေနဲ့ပတ်သက်ပြီးတော့သူကကန့်ကွက်တာပါဗျာ
ဟုတ်ကဲ့နောက်တစ်ယောက်ကတည်းဆွေးနွေးမဲ့သူဦးလှပိုင်ဖြစ်ပါတယ်ဦးလှပိုင်ကရောဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားတဲ့ပေါ်ဘယ်လိုသဘောရပါသလဲ
အဲကျွန်တော်တို့ကလေဟိုပြည်ချင်းမြင်နေတော့မြင်ကြည့်ဦးလားတိုင်းလူပြည်သားရဲ့အမြင်နဲ့ကျွန်တော်မြင်ကြည့်ရယ်ဟုတ်ဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ချိန်မှာကျောင်းသားတွေလွတ်လာတယ်ဒါပြည်သူရင်သွေးတွေလွတ်လာတာကိုကျွန်တော်တို့ကကြိုးရအောင်အကောင့်ဘက်ကကြည့်ရအောင်အဲ့နောက်ခါထပ်ပြီးတော့အကောက်ဘက်ကကြည့်နေရတော့ဒီကျွန်တော်တို့အစိုးရဖုတ်ဝင်ဝင်ဟောင်းနေဟာဟိုဗိုလ်ချုပ်ဟောင်းနေကျွန်တော်တို့ဟိုဝင်ကြီးဟောင်းနေဟာကလောလောနဲ့ခါရလိုနေညပိုင်းခုနေနဲ့ခါရအသုံးချပြီးတော့လုပ်ပြီးတာကြီးခွန်တို့စင်တာထပ်ပြီးရတာဒီလာချပြီးဒါမျိုးလည်းပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဒေါ်ဆန်းကြီးကအဂရိတရား၄ပါးလိုက်စားမှုခဲ့မှာမပါအောင်လို့သူ့ဘက်ကနေတော့ပေါ်ထုတ်လို့လို့အ
ဲ့
တော့ဒီတဲ့ပုံကြီးအကြီးကြီးတာကဘာသာရေးတိုင်းနဲ့အတိုင်းလိုက်မှာတော့ဒီလိုနိုင်ငံတော်ဘန္ဒာတွေကိုကျွန်တော်ဝန်ကြီးတွေဟာဝန်ကြီးချုပ်ပြချင်းတော်ဆုံးသွားတာအဲ့ဒီဆုံးသွားတာတွေကိုဒီအာရိပြားတရားမိပါခွင့်ရဲခါနေပြီးတော့သွတ်တော်လာမလုပ်ဘူးတော့ဒေါ်တော်ကြီးကစစ်နိုင်တယ်အဲ့ဒီလိုစစ်နိုင်တဲ့အခါကျရင်ဘာတွေပေါ်လာလို့မြန်မာပေပါဆိုတာပေါ်လာတယ်အခုညာဟိုတင်အခုဥပ္ပယတန်းနဲ့ကျွန်တော်ဟိုတင်ဟိုဗာလဲ
ဘနာမပေပါလို့ပေါ့ဦးလာပိုင်ဟုတ်ကဲ့ပါဟုတ်ကဲ့ပါ။အ
ားလုံးပေးပါပေါ်လာပြီ။ဘာမှမပြောပါဘူးပေါ်လာပြီ။ကျွန်တော်အဲ့လိုပြောနေနေလား
။ဟုတ်ကဲ့ပါဦးလာပါ။ကျွန်တ
ော်ဒီလူတွေရဲ့ပြောနေချက်ပဲ
။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်။ကျေ
းဇူးပါပဲ
။ဟုတ်ကဲ့ပါခင်ဗျ။ကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့တော်တော်ရှင်တူကတော့အမှန်ဆိုဒီဥပဒေကမလိုအပ်ဘူးတဲ့ဒါ NLD ရဲ့အားနည်းချက်တဲ့။တနည်းအားဖြင့်အစိုးရဘက်ကအစင်းသင်းဖြစ်ခဲ့ဘူး။ပါတီဝင်တွေအရေးချင်းကိုတော်စုမယုံဘူးဆိုတာပြလိုက်တာတဲ့။သူအစိုးရဘက်ကသူကိုယ်တိုင်မယုံရဲတာတဲ့။အခုလိုအချိန်ဒီမှာတံပရောနဲ့ထိတ်တိုက်မတွေ့သင့်ပါဘူးတဲ့။ယုံကြည်မှုတိဆောက်ခြင်းတိဆောက်ဆဲကာလမှုပါတဲ့။နောက်တစ်ယောက်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ခိတ္တရန်ကုန်မြို့ကအရှင်ပညာတိဟနိုင်ငံတော်တိုင်ပင်ခံဆိုတဲ့ဇာတ်ကားကနိုင်နေပါသေးတယ်တဲ့လွတ်လပ်ရေးပြည်သူ့ကကြီးရဲ့သမီးကိုချုံနှောင်ခဲ့တာကအတိတ်ပဲရှင်းနေပါတယ်ကကွေးဝန်ထမ်းတွေဟာတက်လာတဲ့အစိုးရပေါ်သစ္စာရှိရပါမယ်တာဝန်ခံရပါမယ်ကြွားတိုက်တဲ့သူဟာတကံဖြစ်သွားပါတယ်ဒါကြောင့်လူလူကောင်းဆောင်ကိုတက်မတော်သားအများစုကကြီးညိုကြပါတယ်တဲ့အရှင်ပညာတိဟရဲ့အီးမေးလ်ကိုကျွန်တော်အချင်းချုပ်ပြီးတော့ဖတ်ကြားခဲ့တာပါဒါရဲ့ဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်ဥသိန်းဆွေပကံညောင်မျိုးကဥသိန်းဆွေဥသိန်းဆွေဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာခုဒေါ်ဆန်းစုကြည်အမေကဆိုတာကအလွန်မတန်လိုအပ်လို့မလို့ဒီမြောက်တာပဲဖြစ်ပါတယ်လူကောင်းသူကောင်းတွေကနေရာမှန်လူပတ်ကိုရောက်လာတဲ့အတွက်တိုင်းပြည်အတွက်အလွန်မတန်မှအကျိုးရှိမယ်ဆိုတာရုံးကုန်ကြီးကြီးနဲ့ကိုပြီးတော့ကျင်လို့လို့ကျွန်တော်ထိုင်းဆောင်နေတာပါဟ
ုတ်ကဲ့ပါခင်ဗျာဥသိန်းဆွေပကံညောင်မျိုးကနေပြီးတော့ဖုန်းနဲ့ဦးကျွန်တော်တို့ကိုဆက်သွယ်ပြီးဆွေးနွေးထားတာဖြစ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဆိုတော့ဒေါ်တော်ရံမျိုးသိန်း
တင်ပါတ
ာဟုတ်ကဲ့
ဥပ္ပိကြတော့ရှိရနဲ့လွတ်ပြီးတော့ဒီကြောင်းသားတွေအပြစ်မရှိတဲ့ဟာချင်းရှားရတဲ့နဲ့ဖက်စီထားတဲ့ဟာတော့လွန်မတမအယုတ်ဆိုးပါတယ
်ဟုတ်ကဲ့ပါဦးသိန်းဆွေအခုတော့လည်းပဲအများစုပြန်လွတ်လာပါပြီနောက်ထပ်လည်းပြန်လွတ်ဖို့လုပ်နေတယ်ဆိုတော့ကျွန်တော်တို့ဝမ်းသာစရာသတင်းတွေနှစ်သိက္ကူမှာကြားအောင်မဲလို့ကျွန်တော်ကိုယ်တိုင်လည်းပဲမျှော်လင့်ပါတယ်ဥသိန်းသံဦးဒီဥပဒေကိုပြဋ္ဌာန်းတာကကျွန်တော်တို့ခက်တူပြီးပါဒီဥပဒေပြဋ္ဌာန်းတာကတကယ်ပဲလက်ရှိအခြေခံဥပဒေတည်ဆဲဥပဒေဤဥပဒေတွေနဲ့လုံးဝချွင်းချက်မရှိကိုက်ညီတယ်လို့ခိုင်ခိုင်မာမာယုံကြည်ကြည်ပြောနိုင်ပါလားခင်ဗျ
ပြောနိုင်ပါတယ်ခင်ဗျလုံးဝကိုက်ညီပါတယ်သူတို့စာအုပ်စည်းကြီးတွေကလုံးဝမထွက်ပါဘူးကိုက်ည
ီပါဟုတ်ကဲ့ပါဥသိန်းသံဦးကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကမ်းဘလူမျိုးကဥတောင်းဝင်ဆွေးနွေးထားတာကတော့ဒေါ်ဆန်းစုကြည်အတွက်ရည်ရွယ်ရေးဆွဲတဲ့နိုင်ငံတော်အတိုင်ပင်ခံဥပဒေကြောင့်စိုးချိုးမဖြစ်နိုင်ပါဘူးတဲ့သူမှလုံးပိုင်ခွင့်ရှိမှနိုင်ငံတိုးတက်မယ်လို့လူတို့ကယုံကြည်နေလို့ပါတဲ့ဒေါ်ဆန်းစုကြည်ကိုနိုင်ငံကိုပုံအပ်ခဲ့ပါတယ်ပုံအပ်ခဲ့တာပါတဲ့အလွဲမားတွေများလာတဲ့2008ခြေကံဥပဒေဆိုတာကြီးကိုမြက်ကန်းတပွဲအသေးဖက်တွေနေလို့ပဲအခုလိုနောက်ဆက်တွဲပြဿနာတွေဖြစ်လာရတာပါတဲ့ကံဘလူမျိုးကဦးတန်းဝဲမှာဒေါ်တော်ရံမျိုးသိန်းခုနကတော့ကျွန်တော်တို့ရှေ့မှာဆွေးနွေးကြတဲ့အထက်မှာလုံးပိုင်ခွင့်တွေကများတယ်တယောက်တည်းယူထားတယ်ဟလာအရင်တော့ကဆွေးနွေးကြရည်လည်းရှိပါတယ်ဆိုတော့ဒီတဲမှာစိုးရင်ကျတဲ့ချုပ်ကဘာရှိတယ်လဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကရောဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ပြီးတဲ့နောက်ပိုင်းမှာမှအာဏာရှင်တပွဲအာဏာရှင်ပုံစံဖြစ်သွားနိုင်ဘူးလားတနည်းအားဖြင့်ဘသူကမှပြောတာနားမထောင်ဘူးဘသူအကြံပေးတာကိုမှလက်မခံဘူးစသည်အားဖြင့်အကြံပေးတဲ့ဟာတွေဆွေးနွေးတဲ့ဟာတွေတင်ပြတဲ့ဟာတွေကိုလည်းပဲလက်မခံတော့ဘဲနဲ့နားမထောင်တော့ဘဲနဲ့ကိုယ်သဘောနဲ့ကိုယ်ကိုယ်ဆုံးဖက်ချက်တွေကိုလှုပ်သွားတဲ့အခြေအနေမျိုးစီရောင်မသွားနိုင်ဘူးလားဆိုတော့စိုးရင်တချို့ရှိပါတယ်ဒေါက်တာရံမျိုးသိအဲ့ဒါတဘာဝကြသလ
ားအဲကျွန်တော်အမြင်ကတော့ပေါ့လေအဲလူပုဂ္ဂိုလ်တဦးအနေနဲ့အချိန်မရွေးပေါ့လေတော့ဟိုပြောင်းလဲနိုင်တယ်ဆိုတာကတော့ဒါပုထုဇဉ်တိုင်းမှာဒီအနေထားကတော့ရှိပါတယ် ဒါပေမဲ့ဒေါအောင်ဆန်းစုကြည်လူပုံကိုမျိုးပေါ့လေเนาะကျွန်တော်တို့တိုင်းပြည်ရဲ့လူမှုခေါင်းဆောင်ဖြစ်တဲ့ပုံကိုတယောက်ဟာခုနပြောသလိုပေါ့လေအဲအာဏာရှင်ပုံစံမျိုးမပြောင်းလဲသွားနိုင်ဘူးလို့အပြတ်ပြောဖို့တော့ခက်ပါလေဒါပေမဲ့တခုရှိတာကအဲ့ဒီလူမှုခေါင်းဆောင်ရဲ့အနည်းဆုံးမှာဝင်းရံထားတဲ့ပုံကိုတွေဟာအဓိကအရေးကြီးဆုံးလို့ကျွန်တော်ကမြင်ပါတယ်အနည်းဆုံးမှာဝင်းရံနေတဲ့ပုံကိုတွေဟာဒေါ်ဆန်းစုကြည်စီကိုတော့မှန်ကန်တဲ့သတင်းချက်လက်တွေတော့မှန်ကန်တဲ့သုံးသပ်ချက်တွေပေးနေဖို့လိုအပ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမြင်သဘောထားတွေအပေါ်မှာလေးပဲစင်စက်မပြတ်တော့ဟိုဝေဖန်ဆွေးနွေးသုံးသပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုမလုံးနိုင်ဘူးဆိုရင်တော့ပုထုဇဉ်တယောက်အနေနဲ့အဲဖြစ်မသွားနိုင်ဘူးလို့တော့ပြောဖို့ခက်ပါတယ်ဗျာ
ဟုတ်ကဲ့မင်္ဂလာတောင်သူမျိုးကမတ်ကြီးမှုမတ်ကြီးမှုမတ်ကြီးမှုကရောဘယ်လိုသဘောရပါတယ်လဲခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဟုတ်ကဲ့ပါနိုင်ငံတော်အတိုင်းနိုင်ငံရှိတာကတော့ကျမတို့အနေနဲ့ပြောရလို့ရှိရင်ငါကတော့ကျောင်းဆန်းစုကြည်
မကြီးမုံရေမကြီးမုံရေမကြီးမုံရေနောက်ဖက်ကရေဒီယိုဖွင့်ထားတာရှိပါတယ်မကြီးမုံနောက်ဖက်မှာရေဒီယိုဖွင့်ထားတာရှိတော့မကြီးမုံအတန်ကိုလည်းမကြီးမုံပြန်ကြကျွန်တော်အတန်လည်းကျွန်တော်ပြန်ကြဆိုတော့နှစ်ခါလွှင့်ဖြစ်နေတယ်မကြီးမုံရေဒီယိုပိတ်လိုက်ပါပြန်ခေါ်ပါမယ်အခုတော့ကျွန်တော်ပြေမျိုးကကိုတင်ထေးဝင်းကိုအလှည့်ပေးပါမယ်ကိုတင်ထေးဝင်းအရင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ကျောင်းဆန်းစုကြည်ကိုနိုင်ငံတော်တိုင်းမင်္ဂခန့်နာကရောတိုင်းမင်္ဂရုံးဖွင့်တာရောကျွန်တော်အားလုံးအကျိုးဆုံးရမှာပါအဲ့ဒါကတော့ဒေါက်တာကြီးကတရားဝင်လေးစားတဲ့ဒေတာကဥပေဘောင်တန်းကြီးကောင်းလို့ရအောင်လုပ်တော့ဆိုတော့ကျွန်တော်အားလုံးကြိုးစားရမှာလက်ခံမှာပဲလေ။ဆိုတော့လည်းကျွန်တော်တို့ကဒေါက်တာကြီးကဝင်းကြီးကိုလက်ခံရင်ကျွန်တော်တို့ကဗာလဲဟိုအေးရုံနဲ့ဆိုတော့ဝင်းကြီးတွေပြင်လို့တော့မရတော့ဘူးကွာ။ပြီးတဲ့အစိုးရစစ်စစ်မှာအဲဒီမှာဘောင်တော်လေးကိုကောင်းအောင်ပြည့်ပြည့်တော့ဝင်းကြီးတွေမဟုတ်အောက်ချင်းပါရှိတယ်။အောက်ချင်းကဝင်းသားချင်းချင်းအောက်ချင်းကိုစားကြည့်ကြရင်အကုန်လုံးပေါ့ဗျာအေးရုံကြီးမှာတော်သားကြီးတွေကကျွန်တော်တို့ကတူတူချင်းနဲ့ပန်းအောင်ရောက်မယ်တန်းကြီးတဲ့လူချင်းနဲ့ပန်းအောင်ရောက်မယ်လို့ကျွန်တော်မြင်ရလေ
ဟုတ်ကဲ့ဟုတ်ကဲ့ပါကိုတင်ထေးဝင်းကျေးဇူးအများကြီးတင်ပါတယ်မကြီးမုံရေဒီယိုပိတ်ပြီးသွားပြီထင်ပါရဲ့မကြီးမုံကုနာမကြီးမုံရဲ့သဘောထားပြန်ပြောလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါချင်းကျွန်မပြောချင်တဲ့သဘောကတော့ကျောင်းဆန်းစုကြည်ဒီနိုင်ငံတစ်ခုကိုအုပ်ချုပ်နေတဲ့နေရာမှာအိမ်အောင်တစ်ခုကိုအိမ်အောင်စုအုပ်ချုပ်အောင်လေတဲ့ကိစ္စမဟုတ်ပါဘူးအတိုင်းနိုင်ငံဆိုတဲ့နေရာမှာကျွန်မတို့သိထားတဲ့လောက်ကတော့အရာရာဒီငွေနဲ့ရှင်ပြီးတော့နိုင်ငံတစ်ခုကိုကန်တယ်ရတာလေတဲ့ကိစ္စမဟုတ်ပါဘူးအဲဒါကျွန်မတို့ကတော့ဗာတဲ့ကြီးကြီးကျောင်းဆန်းစုကြည်ဒီအကောင်းဆုံးကိုဖြစ်စီခြင်းလို့ပဲလုပ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာမကြီးမုံကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့
ဦးသိန်းတန်းဦးဆိုတော့အခုကဥပဒေထွက်လာပြီဒီဥပဒေအတွေ့နောက်ထပ်နီးဥပဒေတွေရောလိုသေးသလားဗျအ
ဲဟိုတချို့အားလေးတွေကလိုပါလေဦးမယ်ဗျာနော်တိတိကျကျပေါ့နော်သူအခွင့်အာဏာပြဌာနာဘယ်လိုကြံပေးမယ်နော်နောက်တစ်ခါဟိုစီစဉ်ဆောင်ရွက်မယ်ဆိုတော့အပိုင်းလေးတွေပေါ့ဒါလေးတွေနီးဥပဒေထွက်နေပုံပြည့်စုံသွားမှာဖြစ်
ဟုတ်ကဲ့ဦးထွက်လာဖို့အလားအလာရောရှိနိုင်ပါသလား
ဟိုအဲ့ဒါတော့ကျွန်တော်တို့မသိနိုင်ဘူးပေါ့နော်ดาวดาวเนี่ยลุทุลุนี่ก็ถั่วมาป่ะอุริปัญญาจินเนี่ยอันยายอยู่อ่ะ
โอเคだそういうのอคุณน่ะตลอดยันမျိုးသိင်းပြောသလိုမျိုးတချို့ဟလာမရှင်းလင်းတဲ့ကိစ္စလေးတွေလုံထုံးလုံးတာဝန်ယူရတဲ့အပိုင်းတာဝန်ခံရတဲ့အပိုင်းယူရချက်ပိုင်းစသည်အပြင်ပေါ့လေတချို့မရှင်းလင်းတဲ့ကိစ္စလေးတွေကတော့ဤဥပဒေထဲမှာရှင်းသွားမယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့เนาะအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ထဲကမောင်ဒတ်တနာကတော့တကယ်လို့59စာလုံးကိုသာပြင်ဖို့စစ်ကောင်းဆောင်တွေထောက်ခံခဲ့ရင်နိုင်ငံတော်အတိုင်းအမြံဥပဒေဆိုတာထွက်လာနိုင်စရာမရှိသလိုဒေါ်ဆန်းစုကြည်လည်းဒီတာဝန်ကိုယူလာနိုင်စရာအကြောင်းမရှိပါဘူးတဲ့ဝန်ကြီးဌာနတစ်ခုကိုတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်ကအခုဒီတာဝန်ကိုပါယူလိုက်တဲ့အဓိကအကြောင်းရင်းကလူသားပြန်လည်သင့်မြတ်ရေးပြည်တွင်းချင်းချင်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်နိုင်ရေးအတွက်ဖြစ်တယ်လို့ပဲယူဆမိပါတယ်တဲ့မောင်ဒသနာပါဆိုတော့ဒေါ်လာမျိုးသိန်းဒီဥပဒေမှာပါတဲ့ရည်မှန်းချက်တွေအတိုင်းဒီတာဝန်ဒီယာဒူးကတကယ်ပဲအဲ့ဒီမှန်ချက်တွေကိုရောက်အောင်တွန်းပေးနိုင်လိမ့်မယ်လို့ဒေါ်လာမျိုးသိန်းကိုယ်တိုင်တကယ်ယုံကြည်သလ
ားအဲကျွန်တော်ကတော့လာမယ့်9နှစ်ပေါ့လေတက်တန်းတွင်းမှာအစိုးရတက်တန်းတွင်းမှာအဲ့ဒီဥပဒေမှာပါတဲ့ရည်ရွယ်ချက်တွေကပေါ့လေအဲကျွန်တော်တို့ပါတီစိုးဒီမိုကရေစီစနစ်ထွန်းကားရေးဖက်ဒရယ်ပြည်တော်စုနိုင်ငံတော်တည်ဆောက်ရေးပြည်တော်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဒီရည်မှန်းချက်ကြီး3ခုကိုတော့အစာပြုတ်နိုင်မဲ့အခြေခံခေါင်းလောက်ကိုပဲလာမယ့်9နှစ်မှာရနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့။ဦးသိန်းတန်းဦးဆိုတော့အခုအချိန်တွေကဥမာဆိုကြပါဆိုသမတဦးတင်ကျော်ဒီကျွန်တော်တို့ဒီသမတအဖြစ်ဦးစားလုပ်ပြီးတော့ဂရုသစ္စာပြုတ်ပြီးတော့အဲ့ဒီနေ့ကလွတ်တော်မှာ2မိနစ်ကြော်ကြော်မိန်ခွန်းတစ်ခုပြောပြီးကြတယ်။သမတဦးတင်ကျော်ပျောက်သွားတာကျွန်တော်တို့ဒီနေ့စီမမြင်ရတော့ပါဘူး။ဆိုတော့သမတရဲ့အခန်းကဏ္ဍကအခုပို့ပြီးတော့မေးမိန်သွားတယ်လို့ကျွန်တော်တို့ပြောလို့မရဘူးလား။
င်းကြနိုင်ဦးပြန်ဘာလို့ရက်ပိုင်းနဲ့ရှိပါလိမ့်မယ်တကယ်တော့ကျတော့အထူးထူးတင်းချင်းချင်းသာတွင်လို့ဒီအတိုင်းငါပုဂ္ဂိုလ်ရဲ့ပြင်ပြချက်အရာကျွန်တော်ကနိုင်ငံရေးကျင်းသားတွေအပြင်းပေါ့နော်ကြံတဲ့မှုတွေပါခိုင်မယ်ဆိုရင်ကျွန်တော်တို့ကာလုံးနဲ့ညှိပြီးတော့လုံချင်းကြမယ်တာပါပါဒါဆိုရင်ကျွန်တော်သမရကလည်းမထူပါဘူးအခုကကျွန်တော်ရက်ပိုင်းရှိပါလိမ့်မယ်နော်ရက်ပိုင်းမှာရှိပါလိမ့်ကျွန်တော်ခုနကျွန်တော်မြင်တာလည်းပဲဒါကခုနတော်တာရှင်တယောက်ဒီကြံပြုတ်သွားတယ်လို့ပဲ59စာလုံးနဲ့ဒေါအောင်ဆန်းစုကြည်ကိုတပတ်ထမဖြစ်အောင်ကြံဖန်ပိတ်ပင်ထားတဲ့အတွက်ဒီဟာပေါ်လာတာဗျ။နှုတ်မှုကိစ္စရှိကို
ဟုတ်ကဲ့မေတီလာမျိုးကဦးစိန်မောင်နဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့နောက်တာတောတာရှင်တွေအကုန်လုံးကလည်းပဲအခုလိုမျိုးဒေါအောင်ဆန်းစုကြည်တာဝန်ယူလိုက်တဲ့အပေါ်ကိုထောက်ခံကြတာကများပါတယ်။ကောင်းကွက်တော်တော့ကျွန်တော်အစောပိုင်းကဖတ်သွားပြီးတဲ့ဟိုတောတာရှင်တူရှိပါတယ်။တချို့ကတော့ဒီပုံမှာပွင့်မကြတဲ့အတန်ချို့တော့ရှိပါတယ်။ဒါပေမဲ့ရေပုံကကျွန်တော်တို့ခြုံပြီးပြောရရင်တော့အားလုံးကိုချုပ်ပြီးပြောရရင်တော့ထောက်ခံတဲ့လူအစီအတွက်ကသဘောတူတဲ့လူသဘောကျတဲ့လူအစီအတွက်ကပိုများတယ်လို့ပြောရမှာပါ။အစောပိုင်းကပြောသလိုပဲလူတွေကဒေါအောင်ဆန်းစုကြည်ကိုခေါင်းဆောင်ဖြစ်စေခြင်းလို့တင်ပေးခဲ့တော့ဒေါအောင်ဆန်းစုကြည်ကခေါင်းဆောင်နေရယူတယ်ဆိုတော့လည်းပဲဒါဟာဟိုကောင်းတဲ့ကိစ္စလို့မြင်ကြပါတယ်ဆိုတော့ဦးရမျိုးသိန်းနဲ့ဦးတင်တန်းဦးတို့ကျွန်တော်တို့နောက်ထပ်10မိနစ်ခွဲလောက်ရှိပါမယ်။ဦးရဒေါ်ရမျိုးသိန်းအရင်ဆုံးပြောပါဒီလိုအခြေအနေကနေပြီးတော့အခြေခံဥပဒေပြုပြင်ရေးကိစ္စကိုဘယ်လောက်ထိတွန်းအားပေးနိုင်မလဲ
။ကျွန်တော်အမြင်ကတော့ပေါ့လေလက်ရှိကျွတ်တော်ထဲမှာတွေ့နေရတဲ့မြင်ကွင်းတွေအရကြည့်မယ်ဆိုရင်လာမယ့်9နှစ်အတွင်းမှာပေါ့လေဒီအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ဟာခရီးပေါက်နိုင်ကြီးအတော်လေးကိုနည်းတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့။ပုတ်တိုက်မှုတွေကပိုများလာနိုင်သလား
။ကျွန်တော်မြင်ကတော့လာမယ့်လွှတ်တော်တက္ကသိုလ်တွင်းမှာဒီတက်မတော်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေကြားမှာပုတ်တိုက်မှုတွေပိုပြီးတော့များလာနိုင်တယ်လို့တော့ကျွန်တော်ကသုံးသပ်တယ်။အဲဒါပေမဲ့တက်မတော်အနေနဲ့တော့ဟိုဒီအပြောင်းလဲဟာတက်မတော်အတွက်လည်းကြီးကြီးမားမားအကျိုးရှိမယ်လို့ကျုံကြည်လာတဲ့အခါကျရင်အဲ့ဒီလိုလက်ခံလာမယ်ဆိုရင်တော့အပြောင်းလဲကပို့ပြီးမြန်ဆန်လာမယ်။နောက်ပြည်ပုံအခြေခံဥပဒေပြင်ဆင်ရေးဟာလည်းပဲပို့ပြီးတော့လက်တွေ့ကျကျအကောင့်ထဲပေါ်လာနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါ
။ဟုတ်ကဲ့။ဦးတင်းတန်းဦးမိနစ်ဝဲရပါမယ်ပြောပါခင်ဗျာ
။ဟုတ်ကဲ့ဗျာ။ဒါကတော့ဒေါက်တာကြီးဆက်ခံရတာအမိုက်ပုံကြီးဆက်ခံရတဲ့အခါကျတော့သူစိတ်ပူပုံရပါလေဗျာ။ဟိုဂျင်းဆိုင်ကျုံတိကလည်းကတ္တာတွေကအလွန်များတဲ့အတွက်နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးအကုန်ချုပ်ချုံကျနေတော့သူအားတော်ခွန်ဆိုင်တိုက်ပြီးတော့ပါတယ်အောင်အတွက်ဒီကိစ္စကိုဆောင်ရွက်တယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ပါပြည်နယ်ဆွေးနွေးပေးတဲ့ဦးတင်တာဦးဒေါက်တာရမျိုးသိန်းပါဝင်ဆွေးနွေးကြတဲ့တော်တော်ရှင်တွေအီးမေးလ်ပို့ message ဆွေးနွေးကြတဲ့တော်တော်ရှင်တွေအထူးသဖြင့်နားထောင်တဲ့တော်တော်ရှင်တွေအလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့တိုင်းရိုက်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိဆက်လက်ကြီးညာပေးနေပါတယ်သောရရှင်နေနေနဲ့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပနမာဆော်ရဆာရန်ပနမာ papers အရှုပ်တော်ပေါ်မှာပရိုတင်ဝင်းချင်းချုပ် David Cameron ရဲ့မိသားစုရဲ့ငွေကြေးအရှုပ်ရှင်တွေပါဝင်ပတ်သက်မှုရှိတဲ့အတွက်ဝင်းချင်းချုပ် David Cameron ကိုနှုတ်ထွက်ပေးဖို့လန်ဒန်ကဆန္ဒပြသူတွေကဒီကနေ့တောင်းဆိုလိုက်ကြပါတယ်။အာဖဂန်နစ္စတန်ပြည်တွင်းငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရေးပို့ပြီးရဖို့နီလန်ပေါင်းစုံနဲ့ကြိုးပမ်းသွားမယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးဆလာဟူဒင်းရပ်ပါနီကပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်ဆေးဆွေးနွေးပွဲကိုတာလီဘန်တို့ရောက်လာခဲ့ရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။အရှိအလေပိုင်းနဲ့အာရှခီးစဉ်တစိ့တစ်ပိုင်းအဖြစ်အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲရောက်ရှိလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဒီကနေ့နိုင်ငံကော်မရှင်ကြားတွေ့ဆုံတဲ့အစည်းအဝေးအတွင်းမစ္စတာရပ်ပါနီကပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်ဥပဒေပြုအမတ်တွေဟာရှင်းနေချုံနဲ့ပြည်ထရေးဝန်ကြီးရာထူးတွေအတွက်အစိုးရရဲ့နာမည်စရင်တင်သွင်းသူတွေကိုဒီကနေ့အတည်ပြုလိုက်ပါတယ်။ပါလီမန်မဲ့ပေးရွေးချယ်မှုအရရခိုင်စစ်ဘော်ချုပ်တဦးဖြစ်တဲ့ Touch Mohammed Jahed ကိုပြည်ထရေးဝန်ကြီးရာထူးနဲ့ရခိုင်လူအခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ Mohammed Farid ကိုရှင်းနေချုံအဖြစ်အတည်ပြုခန့်အပ်လိုက်တာဖြစ်ပါတယ်။ရှီမနိုင်ငံတောင်ပိုင်းအဗျန်ပီနယ်ထက်ကကာရန်တခုကိုအယ်ခိုင်ဒါစစ်သွေးကြွားတွေခြုံမှုတက်ခတ်တာကြောင့်စစ်သား15ဦးထက်မနည်းသေဆုံးသွားပါတယ်။အန်ဝါမျိုးကအယက်သားတွေစီလာတဲ့ကားပေါ်စီနင်းလိုက်ပါလာကြတဲ့စစ်သားတွေကိုလက်နက်အပြည့်ကင်ထားတဲ့အယ်ခိုင်ဒါစစ်သွေးကြွားတွေကမနေ့အစောပိုင်းမှာတားပြီးတော့တက်ခတ်တာလို့ဒေသတွင်းသတင်းတွေကဆိုပါတယ်။စစ်သားတွေကိုကားပေါ်ကဆင်ခိုင်းပြီးတော့သူတို့ခေါင်းတွေကိုတနက်နဲ့ပစ်တက်ခဲ့တာလို့လည်းသိရပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးတော့engineer ကတော့ Russia Smith ဖြစ်ပါတယ် VOA American တန်ညနေပိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line meter 24 25 32 50နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာပါ ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.